ญาณโอ้เด้อนิสสะปัญญาကိုปွားများๆမယ်ကျင့်ပွားများစွာအလေးအလာပြုပြီးတော့အားထုတ်ကြမယ်ဆိုလို့ရှိရင်တဗ္ဗံကာမရာဂံပရိယာတိယတိကာမဂုဏ်အာယုန်ရဲ့ပုံမှာဆွဲမဲ့နေတဲ့လောဘတရားတွေကိုအကျွမ်းပဲကုန်ဆုံးသွားစေလိမ့်မယ်တဲ့နော်တဗ္ဗံအလုံးစုံကတော့ကာမရာဂံ ကာမဂုဏ်အာယုန်ရဲ့ပုံမှာဆွဲမဲ့တဲ့ရာဂဆိုတဲ့လောဘတရားကိုပရိယာတိယတိလုံးဝကုန်ဆုံးသွားစေလိမ့်မယ်တဲ့။တဗ္ဗံရူပရာဂံပရိယာတိယတိယုတ်တရားတွေရဲ့ပုံမှာဆွဲမဲ့နေတဲ့အလုံးစုံသောရာဂလောဘတရားတွေကိုကုန်ခန်းသွားစေလိမ့်မယ်တဲ့။တဗ္ဗံဘဝရာဂံပရိယာတိယတိဘဝရဲ့ပုံမှာဆွဲမဲ့နေတဲ့ဘဝရဲ့ပုံမှာတက်မဲ့နေတဲ့အလုံးစုံသောဆွဲမဲ့မှုတွေကိုလည်းပဲကုန်ခန်းသွားစေလ ံခန်းသွားစီလိမ့်မယ်တဗ္ဗံအတ္တမိမာနံတမုဟနတိငါငါငါဆိုပြီးတော့အရန်ထောင်လွှားတဲ့မမာနတွေကိုလည်းပဲအလုံးစုံပယ်နှုတ်ပြစ်နိုင်လိမ့်မယ်လို့အကျိုးကျေးဇူး၅မျိုးပြောထားတယ်ပေါ့နော်မိစ္ဆာတင်ညာကိုပွားများမေကျိန်ပါများစွာကြိုးစားအထုံးမေဆိုလို့ရှိရင်ကာမရာဂကိုကုန်ခန်းသွားစေလိမ့်မယ်ရုပ်ရည်ပေါ်မှာဆွဲမတဲ့ရူပရာဂကိုလည်းကုန်ခန်းသွားစေလိမ့်မယ်ဘဝရည်ပေါ်မှာဆွဲမတဲ့ဘဝရာဂကိုလည်းကုန်ခန်းသွားစေလိမ့်မယ်အဝိဇ္ဇာလို့ဆိုတဲ့မတိမှုမောဟတက်တွေလည်းပဲကုန်ခန်းသွားစေလိမ့်မယ်အတ္တမိမာနလို့ဆိုတဲ့ကိုယ့်ကိုယ်ကိုအထင်ရောက်နေတဲ့မာမာနတွေကိုလည်းပဲပယ်နှုတ်ပြစ်နိုင်လိမ့်မယ်တဲ့အကျိုးကျေးဇူးဘယ်နှမျိုးတော့အားမျိုးအဲ့ဒါအိဋ္ဌသတ္တညာကိုပွားများလို့ရှိရင်ကျင့်ဗန်များဆိုတာအလေးလံပြုပြီးတော့အထုတ်မယ်ဆိုရင်အဲ့ဒီအကျိုးကျေးဇူး၅မျိုးရမယ်လို့ရက်စွာပြောတာအဲ့တော့အိဋ္ဌသတ္တညာဆိုတာဘာလို့အိဋ္ဌဆိုတာကမတည်မြဲတာတင်ညာဆိုတာကအမှတ်ရတာနော်မတည်မြဲမှုကိုအမှတ်ရတာနော်ဒီဖြစ်ပေါ်နေတဲ့သဘာဝတရားတွေရဲ့နော်တည်မြဲမနေတဲ့အနေအထားကိုအမှတ်ရဟုတ်လားဆိုကြပါစို့တခါကြီးဒီကမကြီးများမိမိခန္ဓာပါထင်ရှားဖြစ်ပေါ်နေတဲ့ဂျုံဏသဘာဝတရားတွေရဲ့ပုံမှာသတိထားတိုင်းထားတိုင်းဒီသတိထားခဲ့တဲ့သတိအထားခံရတဲ့ဂျုံဏရောသတိထားတတ်တဲ့သဘာဝရောအတွဲလိုက်အတွဲလိုက်ပြီးဆုံးပြီးဆုံးလိုက်နေတယ်ဆိုတဲ့အနေစာသဘောကိုနော်တတိထားတဲ့အလေးချင်းများလာတဲ့နဲ့များအထိုင်လည်းရောက်နားလည်မှုတိမှုဆိုတာရှိမလားနိုင်မလားရှိလာရင်နော်စောစောကဖြစ်ခဲ့တဲ့ခုတင်လေးဖြစ်ခဲ့တဲ့နော်ယုတ်တဲ့အန္တတသဘာဝတရားလေးခုတင်လေးကိုအတိလိုက်ပြီးတော့တိလိုက်တဲ့ဒီသဘာဝတရားလေးနောက်ထပ်တိတရားတစ်ခုဖြစ်လာတာနဲ့ကိုတိလိုက်ပြန်တယ်စောစောကတိခဲ့တာလေးမရှိတော့ဟုတ်တယ်မို့လားအဲ့ဒါဘာလဲလို့မေးရင်အနေစာပဲလေဟုတ်လားဒါကဥရှင်တို့ဒီတိုင်းပဲပြောမှပဲနားလည်မှာပေါ့နော်ဟုတ်လားတကယ်တမ်းကတော့ကိုကတတိကိုတလက်ဆက်ထားပဲဆိုရင်တတိထားလိုက်တိုင်းထားလိုက်တိုင်းနော်ဖြစ်တဲ့သဘောကိုကိုကသိရရောက်တယ်ပေါ့ဟုတ်တယ်မို့လားတတိထားလိုက်တိုင်းထားလိုက်တိုင်းဖြစ်တဲ့သဘောကိုသိရရောက်တယ်နောက်ထပ်ဖြစ်လာပြန်ပြီသိလိုက်ပြန်ပြီဖြစ်လာပြန်ပြီသိလိုက်ပြန်ပြီသိလိုက်တိုင်းသိလိုက်တိုင်းနောက်သူ့အရင်သိခဲ့တဲ့သိခဲ့တဲ့သိเสียရနဲ့သိတတ်တာတွေဟာချုပ်ဆုံးချုပ်ဆုံးလိုက်နေတယ်ပြီးဆုံးပြီးဆုံးလိုက်နေတယ်ဆိုတာအလွန်မှမတင်ကြဘူးလားတင်ကြတယ်အဲ့ဒါဘာလဲလို့မေးရင်အိဋ္ဌာပဲနော်ယုတ်တဏ္ဍတို့ရဲ့အိဋ္ဌာသဘာဝအဲ့ဒါကိုပေးတဲ့ပေါင်းသူတော်ကောင်းတို့ကအမှတ်ရနေဖို့လိုတယ်သိနေဖို့လိုတယ်ပေါ့နော်အဲ့ဒီမမြဲမှုမတည်မှုဒါကိုအမှတ်ရတဲ့တင်ညာကိုဘာလို့ခေါ်တော့အိဋ္ဌာတင်ညာအဲ့ဒီအိဋ္ဌာတင်ညာကိုပွားများမဲ့ကျင့်ပန်များစွာဖြစ်စေမယ်ဆိုလို့ရှိရင်အကျိုးကျေးဇူး၅မျိုးတောင်ရသော်ဘုရားဟောတာ။နောက်အကျိုးကျေးဇူး၅မျိုးကကာမရဲ့ပုံမှာဆွေးမတဲ့လောဘရဲ့၊ရုပ်တည်ရဲ့ပုံမှာဆွေးမတဲ့လောဘရဲ့ဒါကတိတ်မတူဘူး။မတူဘူးဆိုတော့မတူတဲ့အပိုင်းလေးတွေကိုကြောကြည့်မယ်ပေါ့။နောက်ကာမရဲ့ပုံမှာဆွေးမတဲ့ຢာကဆိုတာနောက်အစင်းအတန်အနတ်အရလာအတွေ့အထိလိုလားနှစ်သက်အပ်တဲ့ကာမဂုဏ်အာယုံပေါ့နော်။ရုပ်ပုံမှာနှစ်သက်တယ်ဆိုတာကဒါပါခန္ဓာမိမိရဲ့ခန္ဓာဒီရုပ်ပိုင်းဆိုင်ရာအစုအဝေးဒါကိုအတိတ်ကရည်ညွှန်းတာ။နောက်ကိုယ့်ရဲ့ရုပ်အစုအဝေးကြီးရဲ့ပုံမှာကိုပြန်ပြီးတော့ตาရမမောနေတာမျိုးတွေမရှိဘူးလား။ရှိတယ်။ဒါရုပ်ရဲ့ပုံမှာဆွဲမမှုလို့အကြံမြင်နားလည်ရမယ်ဟုတ်လား။နောက်ဦးဇင်းတို့ဘဝရာဂဘဝရာဂဆိုတာဒီဖြစ်နေရတဲ့အနေအထားလေးကိုตาရတဲ့သဘောဘဝရဲ့ပုံမှာမမောတဲ့သဘော ဟုတ်လားဖြစ်ဖြစ်ဖြစ်ဖြစ်နေရတာလေးကိုဒကာမတို့ဦးညင်းတို့တွေကတာယာမဲမောမှုရှိရနော်အခုဒီဘဝတေဆုံးပြီးတဲ့နောက်မှာနောက်ထပ်ဖြစ်ကျင်နေဆိုတာကဒေသာဘောက်ရှိတယ်ဒါမျိုးထပ်ပြီးတော့ဖြစ်ကျင်တဲ့စိတ်ရှိရနော်အဲ့ဒါပါတော့ဘဝတာကဟောဘဝရဲ့ပုံမှာမဲမောတာဒါကြောင့်မို့လို့ကိုကဖြစ်ကျင်တဲ့စိတ်ကိုအခြေခံနဲ့တွေ့ကြောင်း ဘာကထပ်ပြီးတော့ဆင့်လာတော့ဆိုတော့ကောင်းကောင်းလေးဖြစ်ခြင်းတယ်။နောက်ဖြစ်ရမယ့်အတူတူကတော့ဘယ်လိုဖြစ်ခြင်းလဲ။ကောင်းကောင်းလေးဖြစ်ခြင်းတယ်။နောက်ငရဲခန္ဓာ၊သိစ္ဆာခန္ဓာ၊ပြိတာခန္ဓာ။နောက်အတူတူကခန္ဓာတွေဖြစ်တာနဲ့ဆိုင်ရင်လူခန္ဓာ၊နတ်ခန္ဓာ၊ဗြဟ္မခန္ဓာဖြစ်တာကတော်သေးတယ်ဆိုဟောဖြစ်တဲ့တရားကိုဘာလို့တော့ตายရတဲ့သဘောမဲ့မောတဲ့သဘောရှိတယ်။အဲ မတိမှုမှန်တယ်များအဝိဇ္ဇာဓာတ်တွေအလုံးကိုလည်းကုန်ခန်းသွားစေလိမ့်မယ်တဲ့မမြဲတာကိုအမှတ်ရတာကိုပွားများမယ်ဆိုရင်မတိမှုအဝိဇ္ဇာဓာတ်တွေကုန်ခန်းသွားနိုင်တယ်မတိမှုကုန်သွားရင်တိမှုကနေရာဝင်မယူနိုင်ဘူးလားနေရာယူလာမယ်တိမှုနဲ့ပြည့်စုံသွားမယ်ပေါ့နော်အေးနောက်ဆုံးပြောထားတာလေးကတဗ္ဗအတ္တမိမာနတမုဟနတိနဲ့ငါငါငါဆိုပြီးတော့ကိုယ့်အကိုအထင်ရောက်နေတဲ့ဒီမာနဓာတ်ကိုပယ်နှုတ်ပြလိုက်နိုင်မယ်တဲ့ဟုတ်လားအဲ့ဒါကိုမြတ်စွာဘုရားကဟိုဥပမာ10မျိုးလောက်ပေးပြီးတော့ဒီအနိစ္စတင်ညာရဲ့မြင့်မြတ်ပုံအနိစ္စတင်ညာရဲ့စွန့်ရည်တ္တိကြီးမားပုံကိုအဲ့ဒီသုတ္တံမှာပြောထားတယ်အဲ့ဒါလေးကိုအကျဉ်းချင်းပေးသတို့မှတ်ကြည့်မယ်ဟုတ်လားအနိစ္စတင်ညာကိုပွားများလို့ကာမရာဂရူပရာဂနောက်ဘဝရာဂအဝိဇ္ဇာအတ္တမိမာနဆိုတဲ့ဒီတရားစုံ၅မျိုးကိုဖျက်ရှားသုတ်တင်နိုင်ဖို့မြတ်စွာဘုရားဥမာဘလို့ပေးတော့ဆိုတော့တော့လေသမားတယောက်ကလေထွန်တယ်ပေါ့နော်အဲ့လိုလေထွန်တဲ့အခါမှာတော့တွန်သွားတွေကတော့ဒီဆိုင်ချင်းထဲမှာဒီပြိုကင်းထဲမှာပေါရောက်နေတဲ့မြက်တွေကိုအကုန်လုံးခွဲရဲပြီးတော့ဆွဲပြဲပြီးတော့အကုန်လုံးကျွတ်ထွက်သွားနေပြီးတော့အကုန်လုံးဖျက်ဆီးပြီးပြီးတော့နော်ဒီထွန်သွားတွေကမြေကြီးကိုမွှားတယ်လို့ပေါ့တစ်ပင်တွေဒီထဲမှာရှိတဲ့မြက်ပင်လေးတွေအကုန်လုံးကဘာဖြစ်သွားတော့ကျွတ်ထွက်သွားတော့နော်ဒါတော့မှနော်လေထွန်တာကုန်းထွန်တာတွေကိုမြင်မှုတဲ့လူတွေကပို့ပြီးတော့ဒီဥမာကိုနားလည်နိုင်မယ်ဟုတ်လားရှေ့ရနွားနှကောင်ရဲ့နောက်ပကုံးမှာသဘောတုံးကြီးတက်ထားတယ်အဲ့ဒီသဘောတုံးကိုကလေးကောင်ကနေပြီးတော့နောက်ထွန်တာနှစ်ခုချီပြီးတော့အဲ့ဒီထွန်တာရဲ့နောက်မှာနောက်ထွန်သွားတွေစိုက်ထားတဲ့နော်အဲ့ဒီထွန်ကြီးချိန်ထားပါအဲ့ဒီနောက်ကနေလိုကဖိနိုင်ပြီးဖိပြီးတော့တခါလဲနွားနောက်ကလိုက်သွားတော့ဒီထွန်သွားတွေကမြေကြီးထဲကိုနောက်အကုန်လုံးစိုက်ပြီးတော့ရှုဝင်ပြီးတော့ချစ်လိုက်သွားတာဆိုတော့ပေါက်နေတဲ့မြက်တွေကအုံလိုက်အကုန်လုံးကျွတ်ထွက်ပြီးတော့ပျက်စီးသွားတော့ဟုတ်လားအဲ့လိုပဲအနေစာတင်ညာကိုပွားများမယ်ဆိုလို့ရှိရင်နော်ကာမရာဂယူပရာဂဘဝရာဂအဝိဇ္ဇာအတ္တမိမာနဟုတ်လားဒီတရားငါးခုဟာတော့ထွန်တဲ့ချစ်ပြက်ခံရလို့ကျွတ်ထွက်သွားတဲ့မြစ်တွေလို့သူတို့လည်းပဲအပြီးပိုင်ကျွတ်သွားမယ်လို့အဲ့လိုမျိုးဆိုရဥမာပေးတယ်ဟုတ်လားဒါကပထမပေးတဲ့ဥမာက၁၀ကျက်တောင်ပေးတာနော်နောက်ဒုတိယဥမာကဘာပေးတော့ဆိုတော့ပြင်းတို့မြဲရိပ်တဲ့ပုဂ္ဂိုလ်စာထဲမှာရေးထားတော့ဖြူစံမြဲလို့ဒီလိုရေးတယ်။အဲမြဲရိပ်ပြီးတဲ့နောက်မှာသူကအဲ့ဒီမြက်ကိုအဖျားအနေကင်ပြီးတော့ခါလိုက်တယ်ဆိုရင်အရင်မှာမြက်တူလေးတွေရှိအောင်နော်။အဲ့ဒါလေးတွေကအကုန်လုံးကျွတ်ထွက်ပြီးတော့ဒီပြင်နေရာရောက်သွားနော်။မြက်အရှိလေးတွေရေးစီစီလေးကျန်တယ်။နော်အဲ့ဒီရိပ်အဲ့ဒီလိုမြဲရိပ်တာကသူကဟိုနွားကြွေးဖို့ရိပ်သလားဒါမှမဟုတ်မြက်ကိုဖြာတို့ဘာတို့ရက်ဖို့ပဲရိပ်သလားဒါတော့ဘုရားစဉ်းစားကြည့်တော့နော်ကျန်ကျန်ဖာမှာသူကမြဲရိပ်ပြီးရင်မြက်ကိုအဖျားအနေကင်ပြီးတော့ခါချလိုက်လို့ရှိရင်အရင်မှရှိနေတဲ့နော်အတက်ကလေးတွေအညွန်လေးတွေဗာလေးတွေအကုန်လုံးအောက်မှာအမျက်တူလေးတွေရှိအဲ့ဒါတွေကအကုန်လုံးကျွတ်ထွက်သွားအောင်အဲ့ဒါနဲ့ဥမာပေးတာမြတ်စွာဘုရားဟုတ်လားအနေစာပင်ညာကိုပွားများလို့ရှိရင်ခုပြောခဲ့တဲ့ကာမရဲ့ဘောရုပ်ရဲ့ဘောဘဝရဲ့ဘောမှာရွှဲမဲ့တဲ့ယောဂညာကရဲ့အဝိဇ္ဇာရဲ့မာနရဲ့ဒါကိုသူဖယ်ရှားနိုင်တယ်ဟုတ်လားဒါကဒုတိယပေးတဲ့ဥမာပေါ့နောက်တတိယပေးတဲ့ဥမာကနော်တရေပြီးပြန်ကြီးတခိုင်းတပင်တရေပင်ပေါ်မှာတီးနေတယ်ဆိုကြပါနော်10လုံး15လုံးလောက်တချို့တရေခိုင်ကြီးတွေဆိုရင်တွဲပြီးတော့တီးနေတာရှိတယ်သူ့ရဲ့အရင်ကအညာတော့တခုတည်းပဲဟုတ်လားအဲ့ဒါကိုအညာကနေအရင်ကနေဖြတ်ချလိုက်မယ်ဆိုလို့ရှိရင်အဲ့ဒီအညာမှာပြုတ်ပြီးတော့တီးနေတဲ့တရေတီးတွေအကုန်လုံးကပါသွားတယ်အဲ့တချက်ဖြတ်လိုက်တာနဲ့အဲ့ဒီတရေတီးတွေအားလုံးကပါသွားတယ်အဲ့ဒါနဲ့ဥမာပေးတာမြတ်စွာဘုရားကဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာမတည်မြဲဘူးဆိုတဲ့အနေအဆာကိုအမှတ်ရတဲ့တင်ညာ ဲ့ဒါပွားများမယ်ဆိုရင်သောတော်ကပြောတဲ့ကာမယာကရူပယာကဘဝယာကအဝိဇ္ဇာအတ္တမိမာနဒါဆွဲအောင်ဦးဇင်းကထပ်ထပ်ပြောနေတာဟုတ်လားအဲ့ဒီ၅မျိုးဟာတခါတည်းပါဖြစ်တော့ပြုတ်ထွက်သွားတာအညာကိုတစ်ချက်ဖြတ်လိုက်တာနဲ့ကျန်တဲ့အသီးတွေဟာအညာမှာကပ်ပြီးတော့ပါသွားတာအပင်နဲ့ကွဲကွာသွားတာဟုတ်လားအဲ့ဒါလည်းဆိုတော့ဘုရားပေးတဲ့တတိယဥမာနောက်ပေးတဲ့ဥမာလေးတွေကြတော့သူကမြင့်မြတ်ပုံကိုဥပမာပေးလေသလားလို့ဦးဇင်းကအဲ့လိုလေးစဉ်းစားကြည့်တယ်နောက်၄ခုမြောက်ပေးတဲ့ဥမာကဘုရင်တို့အပမာရာတရားကိုမြင့်မြတ်ပုံကိုဟောတဲ့နေရာမှာလဲအဲ့ဒီဥမာလေးတွေကိုတွေ့ရတယ်။ဒါကြောင့်တချို့လည်းပဲအဲ့ဒီဥမာလေးတွေကကြားပူပြီးသားဖြစ်နေမှာဟုတ်လား။အိမ်တစ်လုံးမှာဦးဇင်းတို့မိုးထားတယ်ဆိုလို့ရှိရင်အဲ့ဒီအမိုးရဲ့အောက်မှာအချင်းချင်းတွေရှိတယ်နော်။အဲ့ဒီအချင်းချင်းတွေရဲ့စုရာကိုဘာလို့ခေါ်တော့ခေါင်ပေါ့ဟုတ်လား။တချို့ကအဲ့ဒါကိုစားထဲမှာသူကအထွတ်လို့ဒီလိုပြောတယ်။အိမ်ရဲ့အထွတ်အမြတ်ထိတ်ဆုံးနေရာပေါ့နော်။အဲ့ဒီခေါင်မှာပဲသွားပြီးတော့အချင်းချင်းတွေဟာစုဝေးရတယ်အဲ့ဒီခေါင်ဟာဒီအမိုးအတွက်ဒီအိမ်အတွက်အလွန်မှအဓိကကြတယ်ဟုတ်လားခေါင်ဟာမိုးမလုံရင်တိမ်လို့မိုးမလုံတော့ဘူးဟုတ်လားခေါင်မှာစူစီးထားတာကိုဖြတ်လိုက်မယ်ဆိုလို့ချင်းအကုန်လုံးဟာကရှင်ကြီးရဲ့ဖြစ်သွားနိုင်တယ်ဘူးအဲ့ဒါနဲ့မြတ်စွာဘုရားဥမာပေးတာအချင်းချင်းတို့ရဲ့ပေါင်းစုံရာအထွတ်တည်အချင်းချင်းတို့ရဲ့စုဝေးရာဖြစ်တယ်ဟုတ်အဲ့လိုပဲအနေဆက်တင်ညာကိုပွားများလို့ရှိရင်သောတော်ကပြောရတဲ့ကာမယာကရူပယာကဘဝယာကအဝိဇ္ဇာအတ္တမိမာနတရားအကုန်လုံးသိရှားနိုင်တယ်။ဒါကြောင့်အနေစာပညာကအလွန်မြင့်မြတ်တယ်။အလွန်အထွတ်ထိပ်ကြတယ်ဆိုတာကိုပြောလိုတာလားလို့ဒါကဦးဇင်းကရှင်းနော်အဲ့ဒါကမြတ်စွာဘုရားပေးထားတဲ့ဥမာ။နောက်ဦးဇင်းတို့၅ခုမြောက်၆ခုမြောက်၇ခုမြောက်ကြတော့တခုလဲတွဲပြီးတော့မှတ်စီခြင်း။အဲ့ဒါဘာပေးတော့ဆိုတော့ဦးဇင်းတို့နန္တာမျိုးတွေရှိတယ်။နော်အမြင့်နန္တာအနှစ်နန္တာအပွင့်နန္တာလို့နန္တာမျိုး၃မျိုးဟုတ်လားအဲ့ဒါအမြင့်နန္တာတွေထဲမှာအကျော်ပင်ရဲ့အမြင့်ဟာအလွန်ကဲဆုံးပဲအမောမြတ်ဆုံးပဲတဲ့။နောက်အမြင့်နန္တာတွေထဲမှာအကျော်ပင်ရဲ့အမြင့်သည်အမောမြတ်ဆုံး။အနှစ်နန္တာတွေထဲမှာတော့စံတကူးနီပင်ရဲ့အနှစ်ဟာအမောမြတ်ဆုံးပဲတဲ့။သူအထုတ်ထိပ်ပဲတဲ့။ဟုတ်လားအပွင့်နန္တာတွေထဲမှာတော့မြက်လေးပန်းရဲ့ရှင်တန်ဟာအမြတ်ဆုံးပဲတဲ့။အဲ့ဒါဦးဇင်းပေါင်းပြီးတော့ပြောလိုက်တာပါနော်။အဲ့ဒါလိုဦးဇင်းတို့အနှစ်နန္တာတွေထဲမှာအကျော်ဟာအမြတ်ဆုံးဖြစ်တယ်လို့ဟဲ့အမြင့်နန္တာတွေထဲမှာအကျော်ဟာအမြတ်ဆုံးဖြစ်တယ်လို့အနှစ်နန္တာတွေထဲမှာစံတကူးနီယာအမြတ်ဆုံးဖြစ်တယ်လို့အပွင့်နန္တာတွေထဲမှာမြက်လေးပန်းတွေအမြတ်ဆုံးဖြစ်တယ်လို့အနေစာပညာကိုပွားများပဲဆိုလို့ချင်းတော့ကာမယာကရူပယာကဘဝယာကအဝိဇ္ဇာအတ္တမိမာနဆိုတဲ့အဲ့ဒီတရားတွေအကုန်လုံးကိုပယ်ရှားပြီးသားသုတ်တင်ပြီးသားဖြစ်သွားတယ်။ဒါကြောင့်သူဟာအလွန်မုံမြတ်တယ်လို့ဆိုလိုတယ်လို့ဦးဇင်းကတော့အဲ့လိုတင်မိတယ်ပေါ့ဟုတ်လားဒါကမြတ်စွာဘုရားဟောထားတာလေနော်နောက်ဦးဇင်းတို့ရှစ်ခုမြောက်နော်ပေးတဲ့ဥမာကဘာလဲဆိုတော့ဟိုအယံမင်းငယ်တွေမှာစကြဝဠာမင်းဟာအမျက်ဆုံးပဲတဲ့နော်ဒီကမ္ဘာလောကမှာရှိတဲ့မြေပြင်ကိုပိုင်ချပြီးတော့အုပ်ချုပ်နေကြတဲ့နော်မင်းတွေရှစ်ခေတ်ကဆိုတော့စောဘာတွေနေသားပေသားတွေပေါ့နော်ထားပါတော့အဲ့လိုဘုရင်တွေထဲမှာနော်တရားသဖြင့်အုပ်ချုပ်တဲ့စကြဝဠာမင်းဟာအမြတ်ဆုံးပဲတင်တာတွေကသူ့ရဲ့နောက်လိုက်ပဲဖြစ်တယ်ဟုတ်လားအဲ့ဒါအနေစာတင်တာကိုမြတ်စွာဘုရားကအလွန်မုံမြတ်တဲ့တရားဆိုတာကိုပုံပေါ်စေခြင်းလို့အဲ့ဒီလိုဥမာပေးတယ်လို့အရင်ကတော့ထင်တယ်ပေါ့နော်အဲ့ဒါအနေစာတင်တာကိုပွားများရင်ဘယ်နဲ့ကြောင့်အမြတ်ဆုံးဖြစ်ရလဲဆိုတော့သောတော်ကပြောတယ်ကာမယာကရူပယာကဘဝယာကအဝိဇ္ဇာအတ္တမိမာနဒီတရားတွေကိုအကျွမ်းမဲ့ဖယ်ရှားသုတ်တန်ဖြစ်နိုင်တယ်ဟုတ်လားမာနကိုကြတော့တော့ပယ်တယ်ဟိုတရားတွေကိုကြာတော့ပြိယာတိယတိနော်ကုန်ခန်းစီတယ်ဒီလိုလေးသုံးလုံးနာလေးတွေတော့ကွယ်ပြားချာနာမှုရှိတယ်ပေါ့ဟုတ်လားအေးနောက်ဦးဇင်းတို့ကိုကိုမြောင်ဥမာကျတော့ဘာပြောတော့ဆိုတော့ဟိုညခါမှာနက္ခတရာကျေတဲ့ကစုံတဲ့အချိန်မှာကြည့်မယ်ဆိုရင်ကောင်းငယ်မှာနောက်သူလင်းရောင်လေးနဲ့သူမိတုံမိတုံတချို့လည်းပဲခလင်းလင်းပေါ်လေးနောက်ကျေတရာတွေမရှိဘူးလားရှိတယ်အဲ့ဒီနက္ခတရာကျေတဲ့ကတွေထဲမှာလာရဲ့အလင်းရောင်ဟာအလွန်မိုးနိုင်ဆုံးဖြစ်တယ်တဲ့ဘယ်နက္ခတရာခြေတကာမှလာရဲ့အရောင်ကိုမမီဘူးတဲ့နော်လာကအလွန်ကဲဆုံးအသာလွန်ဆုံးအရောင်ရှိတယ်ပေါ့နက္ခတရာခြေတကာထဲမှာအဲ့လိုပဲအနေစာတင်ညာကိုပွားများရင်ကာမယာကရူပယာကဘဝယာကအဝိဇ္ဇာအတ္တမိမာနဒီ၅မျိုးအလွတ်တောင်ရမယ်ထင်တယ်နော်ကာမယာကရူပယာကဘဝယာကအဝိဇ္ဇာအတ္တမိမာနဟုတ်လားအတ္တမိမာနဆိုတာငါလို့ဒီယုံနဲ့အရှူဝီကြီးကို အစွမ်းတစုံတရာရှိတဲ့ငါဆိုတဲ့အနေမျိုးနဲ့အထင်တစ်ခုရောက်နေတဲ့သဘောဟုတ်လားအဲ့ဒါကိုတမုဟန်တိပယ်ရှားနိုင်တယ်ပယ်နှုတ်နိုင်တယ်နော်ဒီနောက်ဆုံးပေးတဲ့ဥပမာကဘာလို့ဆိုတော့နေမင်းနဲ့ဥပမာပေးတယ်ဟုတ်လားနေ့ကတိမ်နေလဲကင်းရှင်လို့ယူနေလဲကင်းရှင်လို့နေမင်းကြီးထွက်လာပြီဆိုလို့ရှိရင်အမိုက်တိုက်အားလုံးကိုလွှမ်းမိုးပြီးတော့တောက်ပါတယ်တဲ့နေရောင်နေရောင်ဟုတ်လားအမိုက်တိုက်အားလုံးကိုဗါတယ်လွှမ်းမိုးပြီးတော့တောက်ပါတယ်တဲ့သူ့ကိုတုနိုင်တဲ့အလင်းရောင်ရှိဦးနော်နေမင်းရဲ့အလင်းရောင်ဟုတ်လားအေးအဲ့လိုပဲအနေဆက်တင်ညာကိုပွားများမယ်ဆိုရင်ကျင့်ပါများစွာအလေးလာပြုအထုတ်မယ်ဆိုလို့ရှိရင်ကာမရာဂဆိုတဲ့ကာမရဲ့ပုံမှာဆွဲမဲ့မှုရူပရာဂလို့ဆိုတဲ့ရုပ်ခန္ဓာရဲ့ပုံမှာဆွဲမဲ့မှုဟုတ်လားဘဝရာဂလို့ဆိုတဲ့ဖြစ်ဖြစ်နေရတဲ့ဒီအနေဒါလေးရဲ့ပုံမှာဆွဲမဲ့မှုအဝိဇ္ဇာလို့ဆိုတဲ့သစ္စာလေးပါးကိုမသိမှုအတ္တမိမာနလို့ဆိုတဲ့အထင်တလုံးရောက်မှုဒါတွေကိုမလုပ်နိုင်လို့ဖယ်ရှားနိုင်တဲ့သုတ်တင်နိုင်တယ်လို့အလိုမျိုးဆိုပြဟောအဲ့တော့အနေစာပညာရဲ့စွန့်ရည်တက်တီတွေကိုဒါမိမိလုပ်နေတဲ့အလုပ်နဲ့ပတ်သက်ပြီးတော့တော့သူ့ရဲ့အကျိုးကျေးဇူးဟာဘယ်လောက်ရှိသလဲဆိုတာလေးကိုသိရတော့ကိုလုပ်တဲ့အလုပ်မှာနော်အစွမ်းအားတွေကိုသိရတော့အားပို့ပြီးတော့ဖြစ်စရာအကြောင်းမရှိဘူးလားရှိရနော်ဒါကြောင့်ဒီအနေစာဆိုတဲ့သဘောလေးကိုတတ်နိုင်တဲ့မြတ်သဘောပေါက်အောင်ကြိုးစားရမယ်အဲ့ဒါကလည်းပဲနီးမျိုးစုံဘက်ပေါင်းစုံကနေပြီးတော့စိန္ဒမယဉဏ်ကိုအသုံးချပြီးတော့လည်းပဲဉာဏ်ကိုတွေးတတ်ဖို့လေလိုမယ်လို့ဥယင်ထင်တယ်။တော့ဒလဇက်ဖြစ်ပေါ်နေတဲ့ယုံနယ်ရဲ့ပုံမှာသတိထားတဲ့လုပ်ငန်းရှင်ကတော့မြန်မြန်ဆန်ဆန်အနေစာကိုသဘောပေါက်ဖို့နီလန်းပေါ့ဟုတ်လား။ကျန်တဲ့ချိန်ဒီမှာလည်းပဲဒီဖြစ်ပေါ်နေတဲ့အနေထားတွေရဲ့မတည်မြဲမှုကိုစဉ်းစားဆင်ခြင်ပဲဆိုရင်လည်းပဲအချီးနှီးအကျိုးမဲ့မဖြစ်ပါဘူး။အဲ့ဒါလည်းစဉ်းစားဆင်ခြင်တိုက်တာပဲနော်။နော်ဒီဖြစ်ပေါ်နေတဲ့ဒီသဘောဝတရားဒီလောကရဲ့အနေထားဒီခန္ဓာရဲ့အနေထားဟာတော့တည်တာမြဲတာဘာတကူမှမရှိဘူးဆိုတာကိုမြတ်စွာဘုရားကနီးမျိုးစုံရှုတော့မျိုးစုံကနေပြီးတော့တိအောင်မြင်အောင်ဟောထားတဲ့ဒေသနာတွေကိုထောက်ထားသောအဖြစ်တော့ဘဝရဲ့လောကရဲ့မတည်မြဲတဲ့သဘောဝါကိုစဉ်းစားဆင်ခြင်ခြင်းဟာအလွန်မုံမြတ်တဲ့အလုပ်ဖြစ်တယ်ဆိုတာကိုလည်းနားလည်ဖို့လိုတယ်။ဆိုချင်တာကတိုင်းပြီးတော့သတိထားဒလစက်ထားနေတဲ့လုပ်ငန်းရှင်ကိုလုံနိုင်ရင်တော့အမုံမြတ်ဆုံးပါပဲဟုတ်လား။သို့တော်လည်းပဲအဲ့လိုကြီးပဲကိုကအမြဲတမ်းလေလုံးနိုင်တာမဟုတ်မလုံးနိုင်တဲ့အခြေအနေကမရှိဘူးလားရှိရနော်အဲ့ဒီလိုအခြေအနေမျိုးမှာဒီဖြစ်ပေါ်နေတဲ့အနေအထားတွေရဲ့ဒီကမ္ဘာလောကကြီးရဲ့ဒီခန္ဓာရဲ့နော်မတည်မြဲတဲ့သဘာဝတွေကိုဉာဏ်နဲ့စဉ်းစားဆင်ခြင်ဖို့လိုတယ်ဟုတ်လားအဲ့လိုစဉ်းစားဆင်ခြင်တဲ့နေရာမှာအချိန်ကာလလေးနဲ့စဉ်းစားတာလည်းပဲအလွန်ထိရောက်တဲ့နိလတ်တစ်ခုလို့အရင်ထင်တယ်ဟုတ်လားအခုဒီထဲမှာအသက်20 30 40 50 60 90 80တွေတောင်ပါတယ်နော်ကိုယ်အသက်အနေထားလေးနဲ့ကိုယ့်ကိုစဉ်းစားကြည့်တော့အသက်30ဆိုရင်လွန်ခဲ့တဲ့မွေးတွေကစပြီးတော့ဒီအခုအချိန်အထိဖြတ်တန်းခဲ့တဲ့တော့ကာလတစ်လျှောက်လုံးမှာတော့တွေ့ကြုံခံစားဖြစ်ပေါ်ခဲ့တဲ့ယုံနံသဘာဝတရားအားလုံးတို့သည်ဘာတစ်ခုမှရှိတော့လာမဟုတ်ဟုတ်တယ်မဟုတ်လားအားဖြစ်သွားပြီတော့အတိတ်ဆိုတဲ့စကလုံးရဲ့အောက်မှာအားလုံးဟာပျောက်ွယ်သွားခဲ့ပြီရောဘယ်နာလေးသွားရှာလို့မှမတွေ့တော့ဘူးကိုကတော့ရှိသလိုလိုတွေ့ခဲ့ဘူးမြင်ခဲ့ဘူးတဲ့လူတွေနဲ့ဆက်ဆက်ပြီးတော့ရှိနေသေးသလိုလိုထင်နေတာလေးတွေမရှိဘူးလားဒါပေမဲ့တကယ်စဉ်းစားကြည့်ရင်လေရမ်းပြီးတော့အစားဖော်ပြီးတော့စဉ်းစားကြည့်မယ်ဆိုရင်တော့မှတ်မိတာတော့တော်တော်နည်းမယ်တကယ်တကယ်ဖြစ်ခဲ့တာရဲ့တော့အပုံတန်းပုံလို့တပုံလောက်တောင်ဥစဉ်ကတော့မှတ်မိမယ်မထင်ပါဘူးစဉ်းစားကြည့်နော်အဲ့ဒါပါလေဆိုတော့ဖြစ်ပေါ်ခဲ့တဲ့အနေအထားတွေအလုံးဟာပြီးဆုံးသွားခဲ့ပြီချုပ်ပြောက်သွားခဲ့ပြီဆိုတဲ့အနေအထားလေးပေါ့အခုဖြစ်ပေါ်နေစေဒီယုံနံသဘာဝတရားတွေဟာလည်းပြီးဆုံးနေစေချုပ်ပြောင်းနေစေပါပဲဟုတ်လားနောက်မှဖြစ်เสียအကြောင်းတွေရှိလို့ဆက်ပြီးတော့ယုံနံတရားတွေဖြစ်အောင်ပါဖြစ်เสียအကြောင်းကအဓိကကဒီယုံနံနေရဲ့သဘာဝကိုမှန်မှန်ကန်ကန်မသိတဲ့အဝိဇ္ဇာနဲ့အဲ့ဒီအဝိဇ္ဇာကြောင့်ဒီယုံနံနေရဲ့အပေါ်မှာဖြစ်ခြင်းမှုလိုခြင်းမှုရခြင်းမှုဆိုတဲ့လောဘတဏှာဓာတ်အဝိဇ္ဇာနဲ့တဏှာပေါ့နော်အဲ့ဒီအကြောင်းတရားကြီးနှစ်ခုအရင်ကရှိနေတဲ့အတွက်ကြောင့်ယုံတဲ့နတ်တ္တေကဆက်ပြီးတော့ဘာလို့မှတော့ဖြစ်အောင်မှဖြစ်အောင်မှဟုတ်လားအေးအဲ့ဒီဖြစ်အောင်မဲ့သဘာဝတရားတွေလည်းပဲဘာလို့သွားကြအောင်မှပျက်စီးသွားအောင်မှပဲပြီးဆုံးသွားအောင်မှပဲချုပ်ပြောက်သွားအောင်မှပဲနော်ပြီးဆုံးခဲ့ကြလာပြီပြီးဆုံးနေစေပြီးလည်းပြီးဆုံးသွားကြအောင်မယ်ဆိုတာလေးပါဟုတ်လားအနေစာဖြစ်ခဲ့လာပြီအနေစာဖြစ်နေစေအနေစာဖြစ်ကြရအောင်မယ်ဒါလွဲနိုင်လားမလွဲနိုင်ဘူးနော်အချိန်ကာလလေးနဲ့အဲ့လိုလေးပိုင်းခြားပြီးတော့နားလေရအောင်နော်အဲ့ဒါကိုမြတ်စွာဘုရားလည်းပဲဒီလိုအချိန်ကာလရဲ့အနေအထားလေးကို ထောက်ထားလေးပြပြီးတော့မြတ်စွာဘုရားကဒီသင်္ခါရလောကကြီးရဲ့ဒီတတလောကကြီးရဲ့ဒီဩကာသလောကကြီးရဲ့မတည်မြဲမှုသဘာဝကိုဟောထားတဲ့သုတ်တန်လေးသဘုတ်ရှိတယ်။မိမိရဲ့အလေးစားတင်ညာမတည်မြဲမှုကိုအမှတ်ရတဲ့တင်ညာလေးပိုအားကောင်းအောင်ဒီသုတ်တန်လေးကိုဦးဇင်းကပြောချင်တယ်ဟုတ်လား။ဘယ်ဆုံးတောင်းဆုံးကနေမတည်မြဲမှုကိုသိအောင်နားလည်အောင်ကြိုးစားကြရမှာနော်။ဖြစ်စေယုံနံကိုဒလဇတ်သတိထားပြီးတော့ကြိုးစားနိုင်မယ်ဆိုရင်တော့အတိုင်းထက်လွန်ပါပဲဟုတ်လား။သို့တော့စိတ်ဓာမယဉ္ဇဉ်ကိုအသုံးချပြီးတော့ဖြစ်ပေါ်ခဲ့တဲ့အနေအထားတွေမရှိတော့ပါလားအခုဖြစ်ပေါ်နေတဲ့အရာတွေဟာလည်းပဲတော့မရှိတော့ဘူးမရှိတော့ဘူးဆိုပြီးတော့ကုန်ပြောင်းနေသေးပါလားနောက်ဖြစ်အောင်မဲ့သဘာဝတရားတွေဟာလည်းဒီလမ်းမဲ့လိုက်ပြီးတော့ကုန်ပြောင်းသွားကြအောင်မှာပါလားဆိုတာကိုမစဉ်းစားတဲ့မို့လားစဉ်းစားတယ်နော်အဲ့ဒါကိုမြတ်စွာဘုရားဦးဇင်းတို့ဣဒနာဝကတန်ယုတ်ပါဠိတော်ထဲမှာအနမတကတန်ယုတ်ဆိုတာရှိတယ်အနမတကဆိုတဲ့စကားလုံးလေးပေးသလိုကြားဦးမှာပါဟုတ်လားအနမတကနအမတကဟုတ်လားဟောအဆုံးနိုင်တဲ့ဟောတိကျရာတွေကမဆုံးနိုင်ဘူးဆိုတဲ့အနေအထားပေါ့နော်အစမတင်ဘဝတန်တရားတစ်ခွင်ဆိုဒီလိုအုံလုံးလေးတွေနဲ့တွဲပြီးတော့နားလည်ရမယ်ဟုတ်လားအဲ့ဒီမှာဦးဇင်းတို့မြတ်စွာဘုရားနော်ဘယ်လိုဟောထားလဲဆိုတော့ခါတစ်ပါးမှာမြတ်စွာဘုရားရှာကြိုမျိုးအနီးနားမှာရှိတဲ့ကိစ္စကုတ်တောင်ပေါ်မှာရဟန်းတော်ဘုံများစွာခြံရံပြီးတော့သတင်းသုံးတယ်လို့ဆိုတယ်။အဲ့တော့မြတ်စွာဘုရားကအဲ့ဒီကိစ္စကုတ်တောင်ပေါ်မှာသတင်းသုံးရင်းနဲ့မလက်မကမ်းမှာမြင်နေရတဲ့ဝေပုံလတောင်ဆိုတာရှိတယ်။အဲ့ဒီဝေပုံလတောင်ကိုမြတ်စွာဘုရားကညွှန်ပြပြီးတော့တရားတစ်ပုဒ်ဟောတယ်။ဒီသုတ်တန်လေးကအလုံးကြာဝနာဝါတော့များကြပြီးသားသို့တော်မှတ်သားစရာကောင်းပါလေ။အဲ့ဒီဝေပုံလတောင်ကိုညွှန်ပြီးတော့မြတ်စွာဘုရားကဗာမင်းရှိတုံးဆိုတော့ရဟန်းတော်တဲ့ဟောဒီဝေပုံလတောင်ဟာတစ်ချိန်လုံးကပါရှိနာဝန္တတောင်လို့နာမည်ရခဲ့ဘူးတဲ့ဟုတ်လားဒီဝေပုံလတောင်ကြီးဟာပါရှိနာဝန္တတောင်လို့နာမည်ရခဲ့ဘူးတဲ့အဲ့ဒီခေတ်ကတုန်းကအဲ့ဒီတောင်ကြီးရဲ့ဤဝန်းကျင်မှာနေကြတဲ့လူမျိုးတွေကတိဝရမျိုးနွယ်ဝင်တွေတဲ့တိဝရလူမျိုးတွေတဲ့ဟုတ်လားအဲ့ဒီတိဝရလူမျိုးတွေရဲ့တက်တန်းကအဲ့ဒီတုန်းကနှစ်ပေါင်း4000တောင်ရှိလျားတဲ့ဟုတ်လားအဲ့ဒီတိဝရမျိုးနွယ်တိဝရလူမျိုးတွေဟာအဲ့ဒီသူတို့ရဲ့အနီးဝန်းကျင်မှာရှိတဲ့အဲ့ဒီပါရှိနာဝန္တတောင်ကြီးပေါ်ကိုရောက်ချင်လဲဆိုရင်၄ရက်လောက်အချိန်ယူပြီးတော့တက်ရတယ်။ပြန်ဆင်းရင်လည်းပဲ၄ရက်လောက်ဆင်းရတယ်တဲ့။ဒါလွန်ခဲ့တဲ့ဒါဒီပြင်ကဘာမဟုတ်ဘူးဒီကဘာဒီကဘာဒီဝေပုံလတောင်ရဲ့တချိန်လုံးကဖြစ်ခဲ့တဲ့အနေအထားဒီဝေပုံလတောင်ကြီးဒီပြင်နဲ့တချိန်လုံးကပါရှိနာဝန္တတောင်လို့အမည်ရခဲ့တယ်။ဟုတ်လား။အဲ့တော့တောင်ကြီးကအရန်ကိုမြင်မာတယ်ပေါ့နော်။နှစ်ပေါင်း4000ရှိတဲ့တိဝရမျိုးနွယ်တွေအဲ့ဒီတောင်ပေါ်ကိုတက်ချင်တယ်ဆိုရင်၄ရက်တောင်ချင်းယူရတယ်တဲ့၄ရက်တက်မှတောင်ထေးရောက်။နောက်ပြန်ချင်းချင်းလည်း၄ရက်ချင်းယူရတယ်တဲ့။အဲ့ဒီခေအဲ့ဒီခါတုန်းကလောကသုံးပါးမှာကောက်ကုတန်ဆိုတဲ့မြတ်စွာဘုရားဝတ်ထွန်းခဲ့တယ်တဲ့။အဲ့ဒီကောက်ကုတန်မြတ်စွာဘုရားရဲ့နော်လက်ရတော်ရံအက္ခတဝကမထေရကဝိဒူရာတဲ့။နောက်လက်ဝဲတော်ရံနော်အက္ခတဝကမထေရကတိန်စီဝါလို့ဒီလိုနာမည်ရတယ်တဲ့။ဖြစ်ခဲ့တာတွေကိုမြတ်စွာဘုရားပြောပြတာနော်။အခုကြည့်ပါတဲ့အဲ့ဒီပါရှိနဝန္တဆိုတဲ့နာမည်မရှိတော့ဘူးတဲ့အခုအဲ့ဒီတောင်ကြီးကဝေပုံလားဆိုတဲ့နာမည်နဲ့နေနေတာဟုတ်လားအဲ့ဒီလောက်လည်းအခုမမြင်တော့ဟုတ်လားအဲ့ဒီတုန်းကကောက်ဥတ္တံမြတ်စွာဘုရားလည်းပဲပြိဋိနိဗ္ဗာန်ဆံသွားပြီတဲ့နတ်သူရဲ့တာဝကတွေလည်းပြိဋိနိဗ္ဗာန်ဆံသွားပြီတဲ့အဲ့ဒီတုန်းကတိဝရမျိုးနွယ်ဝင်တွေလည်းပဲအကုန်လုံးသိကြပြီတဲ့ဟုတ်လားအဲ့ဒါကိုမြတ်စွာဘုရားဘယ်လိုဟောလဲဆိုတော့ပတ္တတဘိခဝေတာစီဝိမတ္တပဝတ္တသမေညာအန္တရာဟိတာတေသမနုဿာကာလင်္ကတာသောစဘဂဝါပြိဋိဘုတော်တဲ့။တော့လူတွေလည်းဂုံသေးဂုံပြီ။တောင်ကြီးရဲ့နာမည်လည်းပျောက်သွားပြီ။ဟုတ်လားမြတ်စွာဘုရားလည်းပဲပြိဋိလေးပါဆံသွားပြီ။မရှိကြတော့ဘူး။ဟုတ်လား။အဲ့ဒါကိုမြတ်စွာဘုရားညွှန်ပြပြီးတော့ဘာပြောတော့။ဧဝံနေသဘေကဝေသင်္ခါရာ။ယဟန်တို့တဲ့။အကြောင်းတရားတွေစုံမှအကြောင်းတရားတွေစုံမှဖြစ်လာနိုင်တဲ့ကိုသင်္ခါရလို့နာမည်ပေးတာ။ဟုတ်လား။ဧဝံဤသို့သင်္ခါရသင်္ခါရတရားတွေဟာအနိစ္စမတည်ကြဘူးမမြဲကြဘူးတဲ့ဟုတ်လားဧဝံအတုဝဘိကဝေသင်္ခါရအဲဒါလိုပဲသင်္ခါရတရားတွေဟာတော့မခိုင်မာကြဘူးတဲ့အတုဝဆိုတာမခိုင်မာဘူးလို့ပြောတာဟုတ်လားအနိစ္စဆိုတာမတည်မြဲဘူးလို့ပြောတာနော်ဧဝံအနတ္တတိကဘိကဝေသင်္ခါရဤနည်းဤပုံပဲတဲ့သင်္ခါရတရားတွေဟာနော်တတ္တာယမရှိဘူးတဲ့နော်သင်္ခါရတရားတွေဟာဘာလဲလို့တတ္တာယမရှိဘူးတဲ့နှိစ္စခံနေရတဲ့သဘောလို့ဆိုလိုတာပါဟုတ်လားအနတ္တတိကံနော်တတ္တာယမရှိဘူးနော်အ အဲ့လိုမြတ်စွာဘုရားအမိန့်ရှိပြီးတော့ဇာဝံရှိတံဘေကွေလမေဝသဗ္ဗသင်္ခါရိတုနိဗ္ဗိန္တိတုအလံဝိရစီတုအလံဝိမုတ်ရှိတုတဲ့ဒီစကားလေးကတော့မကြာခဏမြတ်စွာဘုရားဟောတယ်ပတ်သားပြန်လဲလွန်ကောင်းမှာဘာပြောတာတော့ဇာဝံရှိတံဘေကွေအလမေဝသဗ္ဗသင်္ခါရိတုနိဗ္ဗိန္တိတုဘေကွေရန်တော်တို့တဲ့သဗ္ဗသင်္ခါရိတုအလုံးစုံသောသင်္ခါရတရားတို့၌နိဗ္ဗိန္တိတုညီးငွေခြင်းကအလမေဝသင်္လာတိလာတိတဲ့အဖြစ်ပြီးတော့ဒီလိုပဲကြောက်ပြက်ကြောက်ပြက်သွားတယ်နောက်ထပ်ဖြစ်ပြန်တယ်ဒီလိုပဲကြောက်ပြက်ကြောက်ပြက်သွားတယ်ဒီသဘာဝတရားကြီးရဲ့ပုံမှာတကယ်တမ်းဉာဏ်နဲ့စဉ်းစားကြည့်မယ်ဆိုလို့ရှိရင်အကောင်းမဟုတ်ဘူးဆိုတဲ့အမြင်နဲ့ညီငွေတဲ့စိတ်ဖြစ်တဲ့တဲ့ဟုတ်လားအလမေဝတင့်လာတည်တာဒီဆိုတဲ့အသုံးနှုံးလေးဟုတ်လားနိဗ္ဗိန္တိတုံညီငွေခြင်းကအလမေဝတင့်လာတည်တာဒီတဲ့ဖြစ်တဲ့နယ်ညီငွေတဲ့စိတ်လေးဖြစ်တဲ့နယ်လို့ပြောတာဒါကဓမ္မတို့အရှင်တို့တွေကမငြင်းဝေးကြဘူးဆိုတာကအဲ့ဒီဖြစ်ပေါ်လာလိုက်ကြောက်ပြက်သွားလိုက်ဖြစ်ပေါ်လာလိုက်ကြောက်ပြက်သွားလိုက်ဒလဆက်ပြီးဆုံးပြီးဆုံးလိုက်နေတဲ့ဒီအနေအဆသဘောကိုမမြင်လို့ငြင်းဝေးတဲ့ငြင်းဝေးလိုက်တဲ့တရားရဲ့ပုံမှာငြင်းဝေးမှုကမလာဟုတ်လားအနေအဆကိုကြင်ပါများစွာမြင်မယ်ဆိုရင်မငြင်းဝေးကြကြောင်းမရှိဘူးနော်အဲ့ဒါမြတ်စွာဘုရားကအနေအဆကိုညွှန်ပြပြီးတော့နော်သင်္ခါရတရားတွေရဲ့ပုံမှာအလွန်အမင်းငြင်းဝေးခြင်းကတင့်တယ်တဲ့နော်ပြေတော့ပြောတယ်အလံဝိရစီတုံသင်္ခါရတရားတွေရဲ့ပုံမှာတက်မဲ့မှုကင်းခြင်းကအလံတင့်လာတည်တာ၄တဲ့ဒါတွေကိုသိပြီးတော့စွဲမနေနဲ့မက်မနေနဲ့လို့ပြောတာနော်စွဲမက်တယ်ဆိုတဲ့စကားလုံးလေးနော်စွဲတယ်မက်တယ်နော်စွဲတယ်ဆိုတာခဏခဏစိတ်ထဲရှိနေတယ်ဟုတ်လားမက်တယ်ဆိုတာကျတော့တော်နေနဲ့တောင်ပြင်းထန်သွားတဲ့သဘောရှိတယ်မက်မောမှုဟုတ်လားမရမနေနိုင်ဆိုတဲ့အဓိပ္ပာယ်ထိသူကတော့တယောက်မှုရှိမယ်လို့ထင်တယ်ဒီစကားလုံးလေးကဟုတ်လားအေးအဲ့တော့ဝိသီတုံဆိုတာဘာပြောတာတော့ဆွဲမဲ့မှုကင်းခြင်းကအလံတင့်လာတည်တာ၏အလံဝိမုတ်ရှိတုံလွတ်မြောက်ခြင်းကအလံတင့်လာတည်တာ၏ဒီဒုက္ခတွေကနေလွတ်သွားတဲ့နေတဲ့လွတ်အောင်လုံးတဲ့နေပေါ့ဒါကဆွဲမဲ့မှုကင်းမှလွတ်မြောက်မှုဆိုတာကရနိုင်တာပါအဲ့တော့ဆွဲမဲ့မှုကင်းတယ်ဆိုတာကမဲ့ညာကိုဆိုလိုတာလွတ်မြောက်တယ်ဆိုတာကပုံညာကိုဆိုလိုတာလို့ဒီလိုလည်းပဲအကျဉ်းမြင်မှတ်သားရမယ်ပေါ့နော်ဒါကတော့စာပေအရာအဲ့ဒီလိုမျိုးနားလည်ကြည့်ရမှာပေါ့ဟုတ်လားအေးအဲ့တော့မြတ်စွာဘုရားကတော့ဒီချိန်လုံးကဖြစ်ခဲ့တဲ့အနေအထားလေးကိုအဲ့ဒါလိုညွှန်ပြပြီးတော့အနိစ္စသဘာဝကိုမြင်အောင်ကြည့်ပြီးတော့ဒီအနေအထားကြီးကိုညီငွေတဲ့စိတ်ကိုကိုကိုဖြစ်အောင်ကြိုးစားရမယ်။အဲ့တော့ဒီအနေအထားကြီးရဲ့ပုံမှာဆွဲမဲ့မှုကင်းအောင်ကြိုးစားရမယ်။ဒီအနေအထားဆိုးကနေလွတ်မြောက်အောင်ကြိုးစားရမယ်လို့ဒီလိုဟောတာ။ဟုတ်လားဒါကဥစဉ်တို့နော်တစိတ်တေသဒီတောင်ကြီးရဲ့တမိုင်းကြောင်းဆက်ပြီးတော့မြတ်စွာဘုရားဘာဟောပြန်တော့ဆုံးနေဘူးနော်။ရဟန်းတို့တဲ့အဲ့ဒီတော့ကပါရှိနဝန္တလို့အမည်ရခဲ့တဲ့အခုဝေပုံလားလို့အမည်ရခဲ့တဲ့တောင်ကြီးကနောက်ခေတ်ကာလတွေကြားလာတဲ့အခါကျတော့နာမည်ပြောင်းသွားပြန်နေတဲ့အဲ့ဒါပါလဲဆိုတော့ဝင်ကကလို့နာမည်ရပြန်နေတဲ့အဲ့ဒီတောင်ကြီးနာမည်ကဟုတ်လားအဲ့ဒီလိုတောင်ကြီးကဝင်ကကလို့အမည်ရနေတဲ့ချိန်မှာအဲ့ဒီတောင်ကြီးဝန်းကျင်မှာနေထိုင်စားတောက်ပြီးတော့ကျင်းလေကျဆန်းနေကြတဲ့လူသားတွေရဲ့မျိုးနွယ်ကဘာလို့ဆိုတော့ရောဟိတတ္တဟုတ်လားရောဟိတတ္တမျိုးနွယ်တွေတဲ့အဲ့ဒီလောဟိတတ္တမျိုးနွယ်လူသားတွေဟာအဲ့ဒီတုန်းကနှစ်ပေါင်း3000လောက်အသက်ရှိတယ်တဲ့ဟုတ်လားအဲ့ဒီလူသားတွေဟာအဲ့ဒီဝင်ကကတောင်ကြီးပေါ်ကိုထိတ်တည်အောင်တက်ချင်တယ်ဆိုရင်3ရက်လောက်အချိန်ယူရတယ်ဆင်းချိန်ရင်3ရက်လောက်ဆင်းရတယ်ဟုတ်ကာလကြာလာတဲ့အခါမှာတောင်ကြီးကလည်းနှိမ့်သွားတဲ့သဘောရှိတယ်နော်တက်တန်းကလည်းတိုးလိုက်လာတဲ့သဘောရှိတယ်နော်4000ကနေပဲရောက်သွား3000ထိကျသွားတယ်ဟုတ်လားအဲ့ဒီတုန်းကအဲ့ဒီခေတ်အဲ့ဒီခါမှာလောကသုံးပါးမှာကောဏဂုံဆိုတဲ့မြတ်စွာဘုရားပွင့်နေတဲ့ဒါဒီကဘာမှာဖြစ်နေတဲ့သမိုင်းကြောင့်ကိုမြတ်စွာဘုရားသဗ္ဗညုတဉာဏ်နဲ့ကြည့်ပြီးတော့ပြောတာပါ။နောက်အခုခေတ်သမိုင်းပညာရှင်တွေတော့ဓာတ်သဘာဝတွေကိုခွဲခြားဝေဖန်ပြီးတော့လွန်ခဲ့တဲ့နှစ်သန်းပေါင်းဘယ်နှထောင်ကဘယ်နှတောင်းကပြောတာတွေတော့ဦးရှင်တို့တော့နားမလည်ဘူးပေါ့ဟုတ်လား။အေးဒါပေမဲ့မြတ်စွာဘုရားကတော့ဒါဖြစ်ပျက်ခဲ့တဲ့အနေအထားတွေကိုအကုန်လုံးသမိုင်းကြောင့်နဲ့ချီပြီးတော့ပြောပြတာ။တကယ်တည်တည်လိုခြင်းအနေအထိပဲကတော့မတည်မြဲဘူးဆိုတာလေးကိုတည်တည်ခြင်းတာပါ။ဟုတ်လားဦးရှင်တို့ဆရာကြီးနန္ဒသင်္ကန်ကြီးတဲ့အဘိဓမ္မာပြားကိုဖြတ်တန်းနေသောစိတ်ကူးများဆိုတဲ့ဇာဝတုံးရှိတယ်။ဟောအဲ့ဒီထဲမှာတော့တပိုင်းပညာရှင်တွေမြေကြီးတဲ့တူရဆွာရတဲ့အခါမှာအမျိုးမျိုးတွေ့ရှိချက်တွေကိုအခြေခံပြီးတော့တော့တစ်ချိန်လုံးကကြီးကြီးခန်းထားတဲ့မြို့ကြီးတွေတော့ပေရာနဲ့ချီပြီးတော့ကြီးတဲ့အုပ်တွေတောင်ရှိတယ်လို့ဆိုတယ်။အံ့ဩစရာပဲနော်။လူသားတွေမျိုးနွယ်တွေလူမျိုးစုတွေအမျိုးမျိုးတိဆောက်တဲ့မြို့ကြီးတွေအတခြားကြားသောမျိုးနွယ်တွေကလာရောက်တိုက်ခိုက်ဖြစ်စီတယ်သူတို့ကနှွမ်းမိုးသွားကြပြန်တဲ့အခါအဲ့ဒါတဲ့အာကောင်းတာတွေကနှစ်ရာနဲ့ချီလာတဲ့အခါကျမှလာပြီးတော့ဖြစ်စီကြပြန်ရောအဒီလိုနဲ့ဒါတန်လျာလဲနေတာဟုတ်လား တီးဆောက်ကြတယ်ပြီးရင်လူတွေကပဲဖြိုဖျက်ပြစ်ကြပြန်တယ်တချို့ကြတော့လည်းကာလကြတော့သူတို့ပျက်စီးသွားတာတွေလည်းရှိတယ်အဲ့တော့အကုန်လုံးကိုအရင်တော့အနှစ်ထုတ်လိုက်မယ်ဆိုရင်တော့ဩဘာမှမတီးမြဲပါလားဆိုတာကြီးပဲအဖြေရတယ်ပေါ့ဟုတ်တယ်မဟုတ်လားခုမြတ်စွာဘုရားအဲ့ဒါတမန်ရောက်နေချီပြီးတော့ပြောတာနော်အဲ့ဒီလူသားတွေနှစ်ပေါင်း3000လောက်တက်တန်းရှိတဲ့ကာလမှာပွင့်တော်မူတဲ့ဘုရားကဗါတယ်တော့ကောဏဂုံနဲ့အဲ့ဒီကောဏဂုံမြတ်စွာဘုရားရဲ့လက်ရတော်ရံကနော်ဘိန်ယောသတဲ့လဝဲတော်ရံကဥတ္တရာဆိုတော့ထင်ရှားတယ်တဲ့အဲ့ဒါကိုမြတ်စွာဘုရားညွှန်ပြပြီးတော့ပတ္တရဘိကွေသာစီဝိမတ္တပပတ္တသမေညာအန္တရာဟိတာကြည်ပါတဲ့ယဟန်တို့ပတ္တထဆိုတာကြည်လိုက်စမ်းပါအဲ့ဒီအနေသားလေးကိုဟုတ်လားနော်ပပတ္တအဲ့ဒီတောင်ကြီးရဲ့သမေညာနာမည်ဟာလဲအန္တရာဟိတာကိုပြောက်ခဲ့ပြီတဲ့အဲ့ဒီဝင်ကကဆိုတဲ့နာမည်ဘယ်သူမှမသိတော့ဘူးမြတ်စွာဘုရားဟောပြလို့တာသိရလားအမြဲစွာဘုရားခေကအဲ့ဒီတောင်ကနာမည်ကဘာလဲတော့ဝေပုံလားလို့ဖြစ်နေပြီဟုတ်လားအေးတေဆမနုဿာကာလင်ကတအဲ့ဒီတောင်ကရောဟိတတလူသားတွေဟာအကုန်လုံးသိသွားကြပြီတဲ့မရှိတော့ဘူးတဲ့ဟုတ်လားသောစဘဂဝါပြိနိဗ္ဗူတော်တယ်မြတ်စွာဘုရားလည်းပဲကောဏဂုံမြတ်စွာဘုရားလည်းပြိနိဗ္ဗာန်ဆံသွားပြီတဲ့နော်အေးဝံအိစ္ဆာဘိကွေသင်္ခါရသင်္ခါရတရားတွေဟာအဲ့လိုမတည်မြဲတဲ့သဘောရှိတယ်အေးဝံအိစ္ဆာဘိကွေနော်အေးဝံအတုဝဘိကွေသင်္ခါရသင်္ခါရတရားတွေဟာအဲ့လိုမခိုင်မြဲတဲ့မခိုင်မာတဲ့သဘောရှိတယ်။နော်အေဝနတ္တအနတ္တတိကဘိက္ခဝေနော်သင်္ခါရသင်္ခါရတရားတွေအဲ့ဒါလို့နော်မသက်တာတဲ့သဘောရှိကြတယ်။ဒါကြောင့်မို့လို့ရာဝန်ရှိတဲ့ဘိက္ခဝေလားမေဘသဗ္ဗသင်္ခါရီတုနိဗ္ဗိန္တိတုသင်္ခါရတရားတွေရဲ့ပုံမှာညင်းဝေခြင်းကတင့်တယ်။နော်အလံဝိရှိတုအလံဝိမုရှိတုသင်္ခါရတရားတွေရဲ့ပုံမှာဆွဲမဲ့မှုကင်းခြင်းကတင့်တယ်။သင်္ခါရတရားတွေကလည်းလွတ်မြောက်အောင်ကြိုးစားအထောက်တင့်တယ်လို့ဒါကအဲ့ဒါလိုလေးမြတ်စွာဘုရားကနော်ဖြစ်တဲ့စိတ်ရဲ့အနေထားလေးကိုအဲ့ဒါလိုဆုံးမတယ်။သုတ္တံကဆုံးပြီလားဆိုတော့မဆုံးသေးဘူး။ဟုတ်လား။ဘေးတလူမှတ်သားထားတဲ့အမသာယပြောမယ်ဆိုရင်ဒီကမ္ဘာလောကကြီးမှာဘုရားလေးစုပွင့်ခဲ့ပြီနော်။အစမဆုံးပွင့်တဲ့ဘုရားကဘာလို့ကောကုတံကောကုတံပြီးတော့ကောဏဂုံအဲ့ဒါအခုကောဏဂုံမြတ်စွာဘုရားရှင်ပွင့်တော်မူတော့ကဒီဝေပုံလတောင်ကိုကြည့်ပြီးတော့မြတ်စွာဘုရားပြောပြခဲ့တဲ့တမိုင်းကြောင်းပေါ့နော်။ကောဏဂုံမြတ်စွာဘုရားပွင့်ပြီးရင်ဘယ်ဘုရားပွင့်မှာလဲ။ကတ္တပမြတ်စွာဘုရားပြောရတော့အဲ့ဒီကတ္တပမြတ်စွာဘုရားလက်ထက်မှာဒီတောင်ကြီးရဲ့နာမည်ကဘလို့ဖြစ်ခဲ့တုံးဆိုတော့သုပတ္တလို့အမည်ရတယ်တဲ့အကြည့်ကောင်းတဲ့တောင်ကြီးပေါ့ဟုတ်လားသုပတ္တတောင်ကြီးတဲ့အဲ့ဒီတုန်းကအဲ့ဒီဝင်ကျင်မှာရှိတဲ့လူသားမျိုးနွယ်တွေကတုတ်ပိယလူမျိုးနွယ်တဲ့တုတ်ပိယနော်ချစ်စရာကောင်းတဲ့လူတွေပေါ့ဟုတ်လားတုတ်ပိယလူမျိုးနွယ်တွေနော်အဲ့ဒီတုန်းကအဲ့ဒီခေတ်ကအဲ့ဒီလူမျိုးနွယ်တွေရဲ့တက်တန်းကနှစ်ပေါင်း2000ကာလကြာတယ်ကနှစ်ပေါင်း2000လောက်နေရတယ်။အဲ့ဒီလူမျိုးတွေတွေကအဲ့ဒီတောင်ကြီးပေါ်ကိုတက်ချင်တယ်ဆိုရင်နှစ်ရက်အချိန်ယူပြီးတော့ဆင်းကျင်တယ်ဆိုရင်နှစ်ရက်အချိန်ယူရတယ်။တောင်ကလည်းပဲနှိမ့်သွားတယ်တက်တန်းကလည်းတိုးလိုက်လာတယ်။ဒါလေးလည်းသတိထားရမယ်ပေါ့ဟုတ်လား။ဒီနေရာမှာတောင်ကနှိမ့်သွားတာလား၊မြေကြီးကမြင့်လာတာလားဆိုတာလေးတော့လည်းသတိထားလင့်တယ်။ဘယ်လိုဖြစ်လာမယ်ထင်လဲ။မြေကြီးကမြင့်လာတာနော်။အခုလက်တွေ့သိရတဲ့အနေအထားကတော့ဦးဇင်းတို့စကိုင်းတောင်မှာနောက်ရှိတုန်းကတည်ထားတဲ့အကြောင်းတွေရှိတယ်နော်အုတ်တိုင်းလေးတွေတချို့ဆို2000လောက်ပဲရှိတော့တဲ့နေရာလေးတွေရှိတယ်။အဲတဲတုန်းကတော့2000တည်ခဲ့တာတော့မဖြစ်နိုင်ဘူး။မြေကြီးကတဖြည်းဖြည်းနဲ့ပါဖြစ်လာတော့မြင်လာလူတွေကဖို့လို့မြင်တာဘလို့အကြောင်းကြောင့်လည်းတော့မသိဘူး။အဲအုတ်တိုင်းလေးတွေနှိမ့်သွားတာတော့လည်းပဲထင်ထင်ရှားရှားတွေ့ရတယ်ပေါ့။ဟုတ်လား။ပြီးတော့ရှိတုန်းကတိဆောက်ခဲ့တဲ့အနေသားတွေကဘယ်တဲ့ရောက်သွား။မြေကြီးတွေပဲရောက်နေနော်။သူတို့ကမြေကြီးတွေသူ့ဟာသူတူးဝင်သွားတာတော့မဟုတ်ပါဘူး။မြေကြီးကပို့လာတော့မြုပ်သွားကြတာပေါ့။ဟုတ်လား။အဲဒါကာလတွေဘလောက်ကြာလဲ။အပြောင်းလဲတွေဘလောက်များလဲဆိုတာလေးကိုမြတ်စွာဘုရားဟောပြဟုတ်လားအဲ့ဒီတော့ကဦးဇင်းတို့အနေအထားတွေကိုမြတ်စွာဘုရားညွှန်ပြပြီးတော့အဲ့ဒီတော့ကတောင်ကြီးရဲ့နာမည်လဲကွယ်ပြောက်ခဲ့ပြီလူသားတွေလည်းအကုန်လုံးတည်ဆုံသွားကြပြီကတ္တဗမြတ်စွာဘုရားလည်းပဲပရိနိဗ္ဗာန်ဆံသွားပြီလက်ရတော်ရံဖြစ်တဲ့ရှင်သေတ္တမထေရလက်ဝဲတော်ရံဖြစ်တဲ့ဘာရဒါဇမထေရဒါတွေလည်းမဖြစ်သွားပြီတော့ပရိနိဗ္ဗာန်ဆံသွားကြပြီမရှိတော့ကြောက်သွားကြပြီဟုတ်လားအဲ့ဒါကိုကြည့်ပြီးတော့သင်္ခါရတရားတွေကဒီလိုမတည်မြဲတဲ့သဘောရှိတယ်။ဧဝံဒိသဘိကဝေသင်္ခါရ။ဧဝံအတုဝဘိကဝေသင်္ခါရသင်္ခါရတရားတွေကဒီလိုမခိုင်မာတဲ့သဘောရှိတယ်။ဧဝံနတ္တတိကဘိကဝေသင်္ခါရသင်္ခါရတရားတွေကအဲ့ဒါလိုအာမကိုလောက်တဲ့တတ္တရာမရှိတဲ့သဘာဝရှိတယ်ဆိုတာကိုနားလည်ပြီးတော့အလမေဝရာဝံရှိတဲ့ဘိကဝေလမေဝသဗ္ဗသင်္ခါရေသူနိဗ္ဗိန္တိတုသင်္ခါရတရားတွေရဲ့ပုံမှာညီငွေချင်းကတင့်တယ်။အလံဝိရိစီတုအလံဝိမုရှိတုနော်ဆွေမဲမှုကင်းခြင်းကတင့်တယ်လွတ်မြောက်ခြင်းကတင့်တယ်လို့ဟောတချက်မြတ်စွာဘုရားအဲ့လိုဆုံးမပြန်အဲ့ဒီမှာလက်တွေ့အနေအထားကိုမြတ်စွာဘုရားကပြပြန်တယ်အခုပြောခဲ့တာတွေကအတိတ်ကာလကအနေအထားတွေကိုကြည့်ပြီးတော့သဘာဝလောကကြီးရဲ့အကြောင်းကိုမှန်မှန်ကန်ကန်သဘောပေါက်ဖို့ဟုတ်တယ်မဟုတ်လား ဒိတ်ကာလအနေထားတွေကိုကြည့်ပြီးတော့သဘောပေါက်တာနော်ဒါကြောင့်ဒကာမတို့ဦးကြီးတို့လည်းပဲဒါတွေအများကြီးစဉ်းစားကြည့်မယ်ဆိုလို့ရှိရင်တတိတံဝေကဉာဏ်ပညာတွေရတဲ့အကြောင်းမရှိဘူးလားရှင်နော်ဖြစ်ခဲ့တဲ့အနေထားတွေမျိုးစုံပါပဲပြီးတော့လည်းပဲအကုန်လုံးပြီးသွားရတာတချို့ဆိုဘာမှတောင်မသိနိုင်တော့ပါဘူးတော့အခုဖြစ်နေတဲ့အနေထားတွေကလည်းဒီလိုပဲပြီးပြီးပြောင်းပြောင်းပြီးသွားပြီးတော့နောက်လူတွေကဘာမှမသိတော့တဲ့အနေထားကိုရောက်သွားကြအောင်မှာပါပဲဟုတ်တယ်မို့လားဒါပေမဲ့ကိုကအဲ့ဒါတွေကိုမစဉ်းစားတဲ့အခါကျတော့အခုလောလောဆယ်ပြစ္ဆုတ်ပံဖြစ်နေတဲ့အနေထားကြီးကအရန်ရှိပါတယ်နော်အရန်ရှိကြီးနေတယ်ဒါလေးတည်ရရှင်ရေလို့အောင့်မေးပြီးတော့ရန်စိတ်ထဲမှာခံစားရတယ်ပေါ့ဟုတ်လားဒါကြောင့်ဒီဖြစ်ပေါ်နေတဲ့အနေထားကိုကြည့်ပြီးတော့လည်းပဲသုံးသပ်တဲ့ရမယ်ဒါကအတိတ်ကာလကအနေထားကိုကြည့်ပြီးတော့အမှန်တရားကိုဝေဖန်တာပေါ့အဲ့တော့အခုဖြစ်ပေါ်နေတဲ့ပြစ္ဆုတ်ပံကာလကိုကြည့်ပြီးတော့လည်းပဲမြတ်စွာဘုရားဘယ်လိုဝေဖန်ပြတော့ဟောလာပြီနော်ပါပြောတော့ယန္တုတဲ့အဲ့ဒီတုန်းကနာမည်မျိုးမျိုးနဲ့တင်ရှားခဲ့တဲ့ဒီတောင်ကြီးဟာအခုအဘိယရဲ့လက်ထက်မှာဝေပုံလားဆိုတဲ့နာမည်နဲ့တင်ရှားနေတယ်တဲ့လူတွေကတောင်ကြီးဝေပုံလားလို့ခေါ်ကြတယ်ပေါ့ဟုတ်လားဒီတောင်ကြီးဝန်းကျင်မှာအခုနေထိုင်နေကြတဲ့လူမျိုးတွေကမဂရကလူမျိုးတွေတဲ့နော်မဂဓလို့လည်းပဲအတူကောက်ခေါ်တဲ့လူမျိုးတွေပေါ့ဟုတ်လားမဂရမျိုးတွေအဲ့ဒီမဂရမျိုးတွေလူသားတွေရဲ့တတန်းကဘယ်လောက်ရှိရုံတရားတဲ့အတူကြတော့ကြတာကများလွန်းတယ်နော်စောစောကတော့4000က3000 3000က2000 2000က1000ဟုတ်လား3000က4000အဲ့4000က3000 3000က2000ဒါကြအခု2000ကနေပဲထိကြတယ်အဲ့ဒါပို့ပြီးတော့ကာလမြန်ကြာလေသလားလို့ဒါဦးဇင်းကတော့စဉ်းစားကြည့်တာပေါ့နော်ကတ္တဗမြတ်စွာဘုရားနဲ့ဂေါတမမြတ်စွာဘုရားရဲ့ဂျာကာလအနေထားကပုံမြန်ကြာလေသလားလို့တတန်းကိုလည်းကြည့်ပြီးတော့စဉ်းစားမိတယ်ဟုတ်လားပြီးတော့အဲ့ဒီဝေဘုံနာတောင်ကြီးပေါ်ကိုရောက်ချင်တယ်ဆိုရင်တမဟုတ်နဲ့ရောက်နိုင်တယ်တမဟုတ်နဲ့ပြန်ပြီးတော့ဆင်းတယ်နော်ခဏလေးတက်လိုက်ခဏလေးဆင်းလိုက်တောင်လည်းသိပြီးတော့မမြင်တော့ဟုတ်လားအဲ့တော့ကသဗ္ဗမြတ်စွာဘုရားရဲ့လက်ထက်နဲ့ဦးဇင်းတို့မြတ်စွာဘုရားရဲ့လက်ထက်ကအရန်ကိုကာလကြာမြင့်ခဲ့မယ်ဆိုတဲ့အနေထားကတော့မှတ်လို့မရဘူးလားရရနော်အဲ့ဒီမှာမြတ်စွာဘုရားကလက်ရတော်ဟာလက်ရတော်ရံကသာရိပုတ္တံဖြစ်တယ်လက်ဝဲတော်ရံကရှင်မောဂလံဖြစ်တယ်လို့လက်တွေ့အနေထားလေးကိုပြောပြပြီးတော့ပါပြောတော့ယဟန်တို့တဲ့ကြည်ပါတဲ့ဟောဒီဝေပုံလားတောင်ဆိုတဲ့နာမည်ဟာလည်းကြောက်ွယ်သွားအောင်မှာပါတဲ့အခုအိန္ဒိယမှာအဲ့ဒီတောင်ကိုဘယ်လိုများခေါ်နေလဲတော့မသိဘူးဟုတ်လားငါဘုရားလည်းပြိနိဗ္ဗာန်ဆံသွားအောင်မှာတဲ့တာဝကတွေလည်းအကုန်လုံးပြိနိဗ္ဗာန်ဆံသွားအောင်မှာဟောဒီမဂရကမျိုးတွေအကုန်လုံးလည်းပဲတေဆုံးကြောက်ွယ်သွားကြအောင်မှာတဲ့လောကကြီးကအဲ့လိုမတည်မြဲတဲ့သဘောရှိတယ်ပခိုင်မာတဲ့သဘောရှိတယ်အာမကိုလောက်တဲ့သဘောရှိတယ်ဒါကြောင့်ဒီလောကသဘာဝရဲ့ပုံမှာနော်ညီငွေချင်းကတဲ့နေဆွဲမမှုကင်းခြင်းကတင့်တယ်လွတ်မြောက်ခြင်းကတင့်တယ်လို့အဲဒီမှာလည်းမြတ်စွာဘုရားအဲ့ဒီတိုင်းဟောတာဟုတ်တယ်မဟုတ်လားအဲ့တော့ဒကာဓမ္မတို့အရှင်တို့ဒီသုတ္တံကိုနားတဲ့အခါမှာဘာနိယုရာရှိလဲဆိုအတိတ်ကာလကအနေထားတွေကိုကြည့်ပြီးတော့ဩအနေစာဟဲ့အဓိကသိရမယ့်အချက်ကလေးကဒါပဲဟုတ်လားခုပြစ္ဆုတ်ပံမှာဖြစ်နေတဲ့အနေထားကိုသိပြီးတော့လည်းပဲစဉ်းစားပြီးတော့လည်းပဲဘယ်လိုသိတဲ့လို့အနေစာလို့ပဲသိတဲ့နော်ပျက်စီးသွားအောင်ပါပဲလေပျက်စီးနေခြင်းနဲ့ဟုတ်ပစ္စည်းတဲ့ကြီးကိုအပြီးပိုင်းပစ္စည်းတဲ့ကြီးကိုရောက်သွားအောင်ပါ။အဲဦးဇင်းတို့ပြောနေကြစကားလေးတစ်ခွန်းရှိပါတယ်။တချို့လည်းမှတ်မိမယ်ထင်ပါတယ်။ဦးဇင်းတရားတော့နားတဲ့အလေးထားရှိတဲ့ပုဂ္ဂိုလ်တွေ။ဘဝဆိုတာဘယ်လိုသဘောရှိလဲဆိုတော့ဘဝဆိုတာပစ္စည်းရင်းနဲ့ပစ္စည်းချင်းစီကိုတွားနေတာ။နော်။ပစ္စည်းရင်းနဲ့ပစ္စည်းချင်းစီကိုတွားနေတာ။တော့ပစ္စည်းရင်းနဲ့ဆိုတာကအနိစ္စကိုရည်ညွှန်းတာ။ပျက်စီးခြင်းစီကိုဆိုတာကမရဏကိုရည်ညွှန်းတာမတူနော်အနေစာဆိုတဲ့စကားလုံးနဲ့မရဏဆိုတဲ့စကားလုံးအသုံးနှုံးတူလားဗျာမတူနော်အနေစာဆိုတာကဒလဆက်ဖြစ်ပေါ်ပြီးတော့ဒလဆက်ပြောက်ကွယ်လိုက်နေတဲ့သဘောဒလဆက်ဖြစ်တယ်ဖြစ်ပြီးတော့အဲ့ဒါဒလဆက်ပဲမရှိတော့ဘူးမရှိတော့ဘူးဆိုတော့နောက်ထပ်အဖြစ်သဘောတွေပဲဒလဆက်တန်းတန်းတန်းတန်းဖြစ်ပြီးတော့ဖြစ်ခဲ့သမျှတွေဟာတောက်လျှောက်ပဲကွယ်ပြောင်းလိုက်သွားတဲ့သဘောကိုအဲ့ဒါပါခေါ်တော့အနေစာအတူခဏိကမရဏလို့ဒီလိုနာမည်တစ်မျိုးပေးမယ်ဆိုရင်လည်းပေးလို့ရတယ်။အခဏတိုင်းတည်ဆုံးနေတဲ့အနေထားပေါ့။အခုသတိပဋ္ဌာန်ဘာဝနာကိုပွားများတယ်ဆိုတာအဲ့ဒီခဏတိုင်းတည်ဆုံးနေတဲ့အနေထားကိုသိအောင်မြင်အောင်ကြိုးစားကြတာ။ဒါမှဘဝရဲ့ပုံမှာပူပြီးတော့နားလည်မှုသဘောပေါက်မှုတွေကြီးမားလာမယ်။အဲ့ဒါမှဘဝရဲ့ပုံမှာကိုယ်ဘယ်လိုသုံးသပ်မယ်ဘယ်လိုရှင်းရှင်းမလဲ။ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုနေထိုင်သွားမလဲဆိုတဲ့အဖြေမှန်တွေကိုပူပြီးတော့ရှားနိုင်မယ်ပေါ့။ဒါဥစဉ်စဉ်းစားမိတာလေးကိုပြောတာ။ဟုတ်လား။အဲ့တော့အနေစာဆိုတာဘာကိုရည်ညွှန်းတာတော့တခဏတိုင်းကြောက်ွယ်နေတဲ့သဘောဟုတ်လားပျက်စီးရင်းနဲ့ဆိုတာအဲ့ဒါကိုပြောတာမဖြစ်လာလေရှိတော့ဘူးတန်းဦးစင်းကတခါလေးစဉ်းစားကြည့်တာပေါ့နော်ဩဘောကမှမြင်ငယ်ပေါင်းလဲများလာပြီကြားခဲ့ပေါင်းလဲများလာပြီအနဲ့နေရခဲ့ပေါင်းစားခဲ့တောက်ခဲ့ပေါင်းတွေ့ခဲ့ထိခဲ့ပေါင်းတွေ့ခဲ့ကြံခဲ့ပေါင်းတကယ်ကိုမရည်မတွက်နိုင်အောင် ညာခဲ့လာပါပြီကနန်းထိုးလို့တောင်းမရနိုင်လို့ဖူးထင်ပါလေဟုတ်လားအဲ့ဒါတွေဘာတစ်ခုမှအဖတ်တင်နေတာမရှိဘူးခုလုံးလုံးနေဖြစ်နေတာနဲ့ခုယက်တည်နေတာနော်အဲ့ဒါကြီးကအခိုင်အမာလားဟောပါဦးအဲ့ဒါလည်းနောက်ထပ်တဘာဝတရားအတိတ်ကထပ်ပြီးတော့အစားထိုးပြီးတော့အဲ့ဒီအတိတ်နဲ့ထပ်ပြီးတော့ယက်တည်ပြန်တာပဲဟုတ်တယ်မို့လားဈေးသွားရနော်အဲ့ဒါဘာပြောတာတော့ပျက်စီးခြင်းနဲ့ပျက်စီးခြင်းစီ ဆုံးခဲ့ရမယ်လှုပ်ခဲ့ရမယ်နော်ဒီဆုံးခြင်းဆိုတဲ့မရဏကိုကျင့်ကြောင်းတာအဲ့ဒီကြီးဥတည်ပြီးတော့သွားနေကြတာအဲ့ဒီခကြီးအကွာအဝေးအနီးအဝေးကတယောက်နဲ့တယောက်တူနိုင်မလားတူနော်ကြာကြာသွားခြင်းလားမြန်မြန်သွားခြင်းလားကြာကြာသွားခြင်းတကယ်ကြီးရဲ့နော်ကြာကြာသွားခြင်းလည်းအသက်ရှိရှိနေခြင်းလည်းပေါ့နော်အေးဒါကအလွန်ကောင်းတဲ့အခွင့်အရေးလေးဆိုတော့ကြာကြာသွားရင်ကောင်းပါလေဟုတ်တယ်မဟုတ်လားအောက်ဆိုဒီသွားနေတုန်းလေးမှာကိုကအသိဉာဏ်ပညာကိုမြင့်မားအောင်လုံနိုင်ခွင့်မရှိဘူးလားရှင်နော်ဇုံမကောင်းလို့ဆိုတဲ့မှန်ကန်တဲ့သာသနာတော်မြတ်ကြီးနဲ့တွေ့ခွင့်ရတဲ့ဒီရှင်သန်မှုအနေထားလေးကတန်ဖိုးမဖြတ်နိုင်အောင်ကြီးမားလွန်ပါလေကိုကသာတုံးချမယ်ဆိုရင်ဖို့ဖြတ်လို့မရတဲ့အခွင့်အရေးကြီးတစ်ခုပဲမဟုတ်လားအေးဒါကြောင့်ပျက်စီးခြင်းနဲ့ပျက်စီးခြင်းစီကိုပွားနေကြတယ်တချို့ကြတော့လည်းပဲမြန်မြန်ဆန်ဆန်ပျက်စီးခြင်းစီတို့ဆိုတဲ့ပန်းတိုင်ကြီးကိုရောက်သွားကြတယ်ပြီးရင်ဆက်ပြီးတော့နားမလားဆိုတော့မနားပါဘူးပျက်စီးခြင်းနဲ့နောက်ဘဝထက်ပြီးတော့ပျက်စီးခြင်းစီကိုသွားပြန်မှာပဲမဆုံးခဲ့ဘူးเนาะဒီခီးကအဲ့ဒါကြောင့်မလို့ဦးရှင်တို့ဒီတုတ်တံကိုမြတ်စွာဘုရားစဟောတော့ဘလို့ဟောလဲထင်တော့အနမတေကိုယံဘိခဝေတန္တာတော့ပုဗ္ဗာကိုတိနပညာတိအဝိဇ္ဇာနိဝရဏနာတတ္တနာတဏ္ဍတန်ယောဇနာနံယဟန်တို့တဲ့ဟောဒီတတဝတူတယောက်ရဲ့ရှေးကဖြစ်ခဲ့တဲ့ရှေးအစွန်းဟာမတင်ရှားဘူးတဲ့အဲ့လောက်တန်လျာကြီးဟာရှေးလျားခဲ့ပြီတဲ့။ဘာဖြစ်လို့လဲဆိုတော့အဝိဇ္ဇာနိဝရဏနာသတ္တနာတဏ္ဍန်ယောဇနာတ။အဝိဇ္ဇာဆိုတဲ့အဖုံးကြီးနဲ့ဖုံးခံထားရတယ်တဲ့။တယောဇဉ်ဆိုတဲ့တော့တဏ္ဍာဆိုတဲ့ကျိုးနဲ့တယောဇဉ်ကျိုးနဲ့လည်းချီခံထားရတယ်တဲ့။နှစ်မျိုးပြောတာနော်။တဏ္ဍာကိုဘာလို့ပြောတာတော့ကျိုးလို့ပြောတာနော်တဏ္ဍာတန်ယောဇနာနာတယောဇနာဆိုတာကျိုးပဲတယောဇဉ်မမောမှုကိုကြိုးတချောင်းလို့ဥမာပေးတာမတိမှုကိုကြတော့နိဝရဏအပိတ်အဖုံးလို့ဒီလိုဥမာပေးတာဟုတ်လားမတိမှုနဲ့အဖုံးခံထားရတယ်ဘာမှကိုမမြင်တော့ဟုတ်လားမမောမှုနဲ့အချီနှောင်ခံထားရတယ်လှုပ်ကိုလှုပ်လို့မရဘောပေါက်ရလားဗျပေးတဲ့ဥမာဒီမှာအဓိပ္ပာယ်ရှိတယ်နော်အေးအဝိဇ္ဇာနိဝရဏနာတဏ္ဍာတန်ယောဇနာနာအသုံးအနှုန်းလေးတွေကိုတတိထားဖို့လိုတယ်ဟုတ်လားအဲ့ဒီလိုမျိုးအဝိဇ္ဇာနဲ့တဏ္ဍာဒါနဲ့နေလာတဲ့အတွက်ကြောင့်ဒကာမတို့ဦးဇင်တို့ရဲ့ဖြစ်ခဲ့တဲ့ရှေးဘဝအစွန်းကိုနော်မသိနိုင်တော့အောင်ရှေးလျားလာပြီလို့ယေရှုဘုရားအဲ့လိုဟောတာဟုတ်ရဲ့လားအဲ့ဒါပြောနေတာကဘာလဲဗျာနော်ဖြစ်ခဲ့တဲ့အတိတ်ကာလအနေအထားတွေကိုကြည့်ပြီးတော့အနေစားပါလားဆိုတဲ့မှန်ကန်တဲ့အတိတ်ကိုရအောင်ကြိုးစားရမယ်ဖြစ်ပေါ်နေတဲ့ပစ္စုပန်အနေအထားကိုကြည့်ပြီးတော့လည်းပဲအနေစားပါလားဆိုတဲ့မှန်ကန်တဲ့အတိတ်ကိုရအောင်လုပ်ရမယ်ခိုင်းဒါနဲ့အနာဂတ်ကိုလှမ်းမျှော်ပါဦးအနာဂတ်ကိုလှမ်းမြော်ပါဦးဖြစ်ဦးမှာနော်အမျိုးမျိုးအကြောင်းတရားအမျိုးမျိုးတွေကြောင့်တော့တေချာတာကတော့အဝိဇ္ဇာနဲ့တဏှာရှိနေတဲ့တွေ့ကြောင့်ရုပ်တဏ္ဍတ်တွေဆက်ပြီးတော့ဖြစ်မယ်အဲ့ဒီရုပ်တဏ္ဍတ်ကိုပဲနော်တတိယဆံခန္ဓာတတိယဆံရုပ်တဏ္ဍတ်လားဒုက္ခန္တာလူရုပ်တဏ္ဍတ်လားနတ်ခန္ဓာနတ်ရုပ်တဏ္ဍတ်လားလို့အပေါ်ရန်ကိုပြချမ်းသာမှုကတော့ကံတရားပေါ်မှာမူတည်မယ်ပေါ့နော်ကောင်းတဲ့ကံတရားဆိုရင်ကောင်းတဲ့ကံတရားကနောက်ကောင်းတဲ့ဟိုမကောင်းတဲ့ရုပ်နယ်လေးနဲ့ဆိုင်ရင်ကောင်းတဲ့ရုပ်နယ်လေးလို့ပြောလို့ရမယ်ဘဝကောင်းတွေကိုဖန်တီးမယ်ပေါ့ဟုတ်လားမကောင်းတဲ့ကံတရားတွေကတော့မကောင်းတဲ့ယုံညံ့တဲ့ဝါခန္ဓာတွေကိုဖန်နေမယ်ဒါတွေပေးတဲ့အလုံးနားလေကြပြီလားကြွန့်ကျင်ကြပြီလားဟုတ်လားအဲ့တော့တေချာတာကတော့ဘာတွေပဲဆက်ဖြစ်ဖြစ်အဲ့ဒီအနာဂတ်မှာဆက်ဖြစ်မဲ့ယုံနံတို့ရဲ့အနေအထားကိုမျှော်မှန်းကြည့်လိုက်မယ်ဆိုရင်လည်းအဖြစ်မှန်ကဘာပဲထွက်မလဲအနေစာလို့ပဲထွက်မှာပဲစဉ်းစားတော့ကာလသုံးပါဖြစ်ခဲ့ပြီဘာမှရှိတော့ဖြစ်နေသေးသူလည်းပဲသွားနေတာပဲဟုတ်တယ်မဟုတ်လားဖြစ်ဦးမယ်ဆိုတာတွေလည်းပဲပေါ့မှာပဲဒီလက်တွင်းကလို့ကိုမလို့ဒါဝိချင်းတို့လည်းဆိုဘုရားကြီးကတော့အနေဆာမီးရဲ့လောင်ကျွမ်းတာကိုအမြဲတမ်းခံရတယ်အနေဆာဆက်ကြီးရဲ့ဝါးမြူတာကိုအမြဲတမ်းခံရတယ်လို့ဒီလိုသုံးသုံးပြီးတော့ရေးတာ၄ရှိနော်ဒါကြောင့်ဝိချင်းတို့ပြည့်တဲ့ပေါင်းတော်တို့အခုပြောလိုက်တဲ့သုတ်တန်လေးကဒီအနေဆာဆိုတဲ့မှန်ကန်တဲ့အတိလေးကိုနော်ရှားဖို့အတွက်အထောက်အကူပြုမဲ့စဉ်းစားဖို့စဉ်းစားနည်းလေးတွေကိုဒါမြတ်စွာဘုရားဘယ်လိုဟောပြသွားလဲဆိုတာလေးကိုနည်းယူစရာလေးပေါ့နော်ယေရှုဘုရားကတော့ဒါအတိတ်ကာလကဖြစ်ခဲ့တဲ့အနေအထားတစ်ခုကိုအခြေခံပြီးတော့ဒါအိဋ္ဌာကိုပေါ်လွင်အောင်ပြောပြအခုပြစ္ဆုတ်ပါမှာဖြစ်နေတာကိုထောက်ပြပြီးတော့လည်းပဲဒါလည်းပဲပြီးသွားအောင်ပါပဲလို့ဟောဒီလိုမျိုးနဲ့ဆိုတာဘုရားဟောတာဟုတ်လားနေ့လေတော့အတော့ဦးဇင်းကိုတကားလေးတယောက်ကရှောက်တယ်အ အဘုံဘုံကတပည့်တော်ရဲ့ကျေးဇူးရှင်ပါတဲ့အဘုလိုတော့ကွယ်လို့မေးတော့ဘုံဘုံရဲ့ဘာပဲဖြစ်ဖြစ်ပြီးသွားမှာပါဆိုတဲ့စကားတစ်ခွန်းနဲ့သူကသူ့ဘဝကိုအရှင်ပြည်အောင်ရည်တည်ခဲ့ရတယ်တဲ့ဟုတ်လားဝမ်းသာပါတယ်လို့နော်ဘာပဲပါတဲ့တော့ဘာပဲဖြစ်ဖြစ်ပြီးသွားမှာပါတဲ့ဟုတ်လားအဲ့တော့ဒါကအနေစာဆိုတဲ့စကားလုံးထဲမှာအကျုံးဝင်မို့လားဒီအဲ့ဒါကိုပို့ပြီးတော့ပြည်ဆောင်စဉ်းစားတတ်ဖို့လိုတယ်နော်ဘာပဲဖြစ်ခဲ့ဖြစ်ခဲ့ပြီးသွားခဲ့ပြီအရှိတော်ဘာပဲဖြစ်နေဖြစ်နေပြီးသွားမှာပါဟုတ်လားဘာပဲဆက်ပြီးတော့ဖြစ်ဖြစ်ဖြစ်ဖြစ်အဲ့ဒါလည်းပြီးသွားအောင်မှာပဲဟုတ်တယ်မဟုတ်လားမပြီးအောင်မယူမရက်တန့်ထားလို့မရဘူးအခိုင်အမာသဘောမဟုတ်ဘူးအခိုင်အတန့်သဘောဟုတ်လားအခိုင်အတန့်သဘောလေးတွေဆက်ဆက်ဖြစ်နေတာဟုတ်လားအခိုင်အမာသဘောတစ်ခုမှမရှိဘူးနော်အဲ့ဒီအမှန်တရားကိုသိအောင်မြင်အောင်အခုတရားတော်တို့အရှင်တို့ကြိုးစားကြရအောင်နော်အဓိကဘာကိုနောက်လက်ကင်ထားပြီးတော့ကြိုးစားကြရတာလဲလို့မေးရင်တတိကိုလက်ကင်ထားရနော်အဲ့ဒီတတိလေးဖြစ်အောင်ဘာနဲ့ကြိုးစားရတော့ဝရိယနဲ့ကြိုးစားရတယ်လုံအောင်မဟဲ့လုံအောင်မဟဲ့ဟုတ်လားအဲ့ဒီဝရိယဆိုတဲ့ထက်တန်မှုလေးအထုံမှုလေးကဘာကိုခြေခံနေတော့ယုံကြည်မှုကိုခြေခံနေဟုတ်တယ်မဟုတ်လားဒါလုံတဲ့နဲ့လုံထိုက်တယ်အလုံးကောင်းတဲ့အလုံးလို့ယုံကြည်မှုရှိရင်ရှိသလောက်ဝရိယကတက်လာမှာဟုတ်လားဝရိယတက်ရင်တက်သလောက်ပါရှိလာမှာလို့တတိရှိလာနော်တတိရှိရင်ရှိသလောက်တတိထားရင်ထားသလောက်ပါဖြစ်လာမှာလို့သမာဓိဆိုတဲ့ဒီငြိမ်နိုင်မှုဆုဆိုင်နိုင်မှုတိဖို့အခြေခံအစာပြိုးလေးတွေကိုဒါပြောတာပါဟုတ်လားအဲ့ဒီသမာဓိဆိုတာရှိလာမှသဘာဝတွေရဲ့အကြောင်းကိုမှန်မှန်ကန်ကန်သိတဲ့နားလေတဲ့ပညာဆိုတာဖြစ်ပေါ်လာသူကတော့ဆရာကြီးပဲနော်နောက်အထွတ်အထိပ်တရားပါလဲလို့မေးရင်ပညာပဲဒါကြောင့်အိန္ဒိယတရားတွေကိုမြတ်စွာဘုရားဟောတဲ့နေရာမှာယဟန်တို့တဲ့တိမှုပညာအတွက်ပဲကျန်တာတွေကလိုအပ်တယ်ဆိုတဲ့အသေးပဲကိုပြောတာသရတရားရှိဖို့ရှိဖို့ဆိုတာလဲတိဖို့အတွက်ကလေးသရတရားရှိဖို့ပြောရဝရိယရှိဖို့ရှိဖို့ဆိုတာလဲတိဖို့အတွက်ဝရိယရှိကြရတာသတိထားထားဆိုတာလဲတိဖို့အတွက်ထားရတာအမှားတရားရှိပါဆိုတာလဲတိဖို့အတွက်ပဲရှိရပါအတွက်တိဖို့အတွက်မှန်မှန်ကန်ကန်တိဖို့ပညာနော်အဲ့ဒီတိမှုပညာရှိလာပြီဆိုရင်ကျန်တာတွေကလည်းပို့ပြီးတော့ခိုင်မာသွားတဲ့သဘောရှိတယ်အဲ့တော့မြတ်စွာဘုရားဥမာပေးတာဥစဉ်ကအရင်သဘောကြားတယ်ဒါဥစဉ်တို့ဘောဘောဒီဘက်ကြီးရတရားအုပ်စုတွေထဲမှာအိန္ဒိယငါးပါးကိုဟောတဲ့အခါမှာဒါတွေပါတယ်ဟုတ်လားသိကြပါစို့တဲ့မူးတွေမတ်တွေကပဲဝိုင်းပြီးတော့ဘယင်မြောက်လိုက်တယ်နော်ဒီမင်းသားလေးကိုရှင်ဘယင်မြောက်လိုက်တယ်အဲ့ဒီရှင်ဘယင်မြောက်မဲ့ဒီမူးတွေမတ်တွေရဲ့နေရာလဲခိုင်မြဲသွားတယ်တဲ့ဟောအချင်းချင်းအချင်းချင်းနော်တရားရဲ့ဝရိယရဲ့တတိရဲ့သမာဓိရဲ့ပဲပညာကိုမင်းမြောက်လိုက်တယ်အဲ့ဒီပညာကဘယင်ဖြစ်သွားပြီးအထွတ်ထိပ်ရောက်သွားပြီးဆိုရင်အဲ့ဒီပညာကြောင့်မဲ့ဒီသရဝရိယတတိတမာရီလည်းပြန်ပြီးတော့ခိုင်မြဲသွားတယ်တဲ့အလွန်ကောင်းတဲ့ဥမာအဲ့ဒီဥမာကိုထပ်ပြီးတော့မြတ်စွာဘုရားဟောပြန်တယ်အချင်းရင်းတွေကခေါင်မှာသွားပြီးတော့စုမိတယ်အဲ့ဒီမှာအထွတ်ဆိုတဲ့ခေါင်လေးကိုခိုင်ခိုင်မာမာလှုပ်လိုက်တာနဲ့အဲ့ဒီအချင်းရင်းတွေကလည်းပို့ပြီးတော့ခိုင်မြဲသွားအချင်းရင်းတွေကြောင့်အထွတ်ဟာတည်လို့ရတယ်လို့အထွတ်ဖြစ်သွားပြီးဆိုတာနဲ့အချင်းရင်းတွေကလည်းမဖြစ်သွားလို့ခိုင်မြဲသွားသဒ္ဒဝရိယတတိတမာရီကြောင့်ပညာဆိုတာဖြစ်ထွန်းလာတာနော်အဲ့ဒီပညာဖြစ်ထွန်းခြင်းကြောင့်ပဲသဒ္ဒဝရိယတတိတမာရီကလည်းပို့ပြီးတော့ခိုင်းမြဲသွားစဉ်းစားကြည့်စာကြိုးကကြိုးစားခဲ့ရတာလေးကသဒ္ဒလေးကစတော့နော်သဒ္ဒနဲ့ဝရိယနဲ့တတိနဲ့တမာရီနဲ့ကြိုးစားလိုက်တော့တကယ်လို့များဩတပတိမဉ္ဇဉ်ဘုံဉ္ဇဉ်အထိဉာဏ်ပညာအရှင်းမြင့်သွားမယ်ဆိုရင်သဒ္ဒတရားဘယ်တော့မှမလှုပ်တော့အဲ့ဒီသဒ္ဒတရားလုံးဝတည်တံ့ခိုင်မြဲသွားပြီလို့မဆိုနိုင်ဘူးလားတော့အခုဒကာတော်တို့အရှင်တို့တရားတရားလည်းမခိုင်သေးဘူးဘာလို့မခိုင်တာသူ့ကိုခိုင်အောင်လုပ်ပေမဲ့ပညာမရှိသေးဘူးအဲ့ဒါတရားတရားကလည်းအဲ့ဒါခိုင်မြဲတဲ့ပညာရအောင်သူလည်းပဲမင်းမမြောက်နိုင်သေးဘူးသဘောပေါက်လားဦးဇင်းပြောတာဒါပေမဲ့တရားတရားတစ်ခုတည်းနဲ့ပညာဘယင်ကိုမြောက်နိုင်မှာမဟုတ်ဘူးနော်တော့တရားတရားဘာနဲ့ပေါင်းတော့ဝရိယနဲ့ပေါင်းမယ်သတိနဲ့ပေါင်းမယ်သမာဓိနဲ့ပေါင်းမယ်မဟုတ်လားအဲ့ဒီမှာပညာဆိုတဲ့အထွတ်အထိပ်ကိုရမှာအဲ့ဒီအထွတ်အထိပ်တရားကပဲပြန်ပြီးတော့လက်အောင်ငယ်သားကိုခိုင်မြဲအောင်လုပ်ပေးပါသူတို့ငါးခုဘလို့မှခွဲလို့မရဘူးနော်အဲ့ဒါကိုပဲဘုံငါးပါးလို့လည်းခေါ်တယ်အိန္ဒိယငါးပါးလို့လည်းခေါ်တယ်ဟုတ်လားဒါကြောင့်ဦးကြီးတို့ပေးသက်ပေါင်းတော်ဒီကနေ့နော်တကယ်ခုလုပ်ငန်းရှင်ရဲ့အဓိကတော့ချက်ကနော်ဒီမတည်မြဲမှုကိုတိဖို့ပါဟုတ်လားမတည်မြဲမှုကိုတိမှဉာဏ်ပညာတွေအချင်းချင်းမြင်မာနိုင်တာအဲ့ဒီမတည်မြဲမှုကိုတိဖို့အတွက်သတိဝရိယနဲ့ကြိုးစားကြရတာဟုတ်လားအခုပြောတာကတော့အဲ့ဒါလိုကြိုးစားတာလဲကြိုးစားဖို့လိုသလိုစဉ်းစားဆင်ခြင်တဲ့အပိုင်းမှာလည်းပဲကြိုးစားမှုကိုထောက်ကူပြုဖို့အတွက်လိုအပ်ချက်မရှိဘူးလားရှိရနော်ဒါကြောင့်မြတ်စွာဘုရားလည်းဟောထားတာပေါ့ဟုတ်လားဒါကြောင့်အတိတ်ကလောလောကဘလို့ဖြစ်ခဲ့တယ်အဲ့ဒါတွေမရှိတော့ပါဘူးခုလောလောဆယ်ဖြစ်နေတယ်ဒါတွေလည်းပြီးသွားအောင်ပါ နော်နောင်ဆက်ဖြစ်မဲ့အရာတွေလည်းတေးချပေါက်ပြီးသွားအောင်ပါပဲချုပ်ပြောက်သွားအောင်ပါပဲဟုတ်လားဒါကြောင့်ဒီအနေဆာကိုဘာလို့ခေါ်လို့တော့အမှတ်ရဖို့လိုတယ်အဲ့ဒီအနေဆာကိုအမှတ်ရတာကိုဘာလို့ခေါ်တော့အနေဆာတင်ညာဒါစဟောတဲ့သုတ်တန်ကအဲ့ဒါပဲဟုတ်လားအနေဆာတင်ညာကိုပွားများမယ်ဆိုရင်မှတ်မိသေးလားတရားငါးလုံးနော်ကာမယာကယူပယာကဘဝယာကအဝိဇ္ဇာအတ္တမိမာနမာနနော်ဘယ်နှမျိုးပင်နိုင်တော့၅မျိုးဟုတ်လားအေးဒါကြောင့်ဦးဇင်းတို့ပေးတဲ့ပုံတရားတို့ဒီနော်တရားတရားကိုအခြေခံဝိရိယနဲ့ပြင်းထန်စွာအထုတ်ပြီးတော့တတိတရားကိုခိုင်မြဲစွာတည်တဲ့အောင်ကြိုးစားအထုတ်ရင်းဖြင့်နော်တမာတိပညာနော်မြင့်မြတ်တဲ့တရားကောင်းတရားတွေကိုပဋိရအောင်ကြိုးစားအထုတ်နိုင်ကြတဲ့တရားကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထုတ်အပ်တော့ဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့အစွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မညံပူညာမြတ်နိဗ္ဗာန်ကိုလင်းလျံထုတ်ချောင်းမျက်မှောက်ပြုပြရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရသတည်း